Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာဖေဖော်ဝါရီလ9ရက်တနင်္လာနေ့ညပိုင်းဗီအိုမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့တိုင်းဒိုမီတာ19 25နဲ့30နှစ်အပြင်လမ်းလမ်းမီတာ190တို့ကနေဓာတ်ရိုက်နားဆင်နေကြသလိုဗီအိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီကနေ့ညမှာစီစီမှုဖြစ်နေကျွန်တော်ဇောင်းလိုင်းကဆောင်ရွက်ပေးသွားမှာပါခင်ဗျာ။သောရရှင်တို့ဒီကနေ့နားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေမှာဆိုရင်တော့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်နဲ့တမရအိုးဝင်းမြင့်တို့ကိုဆွဆွဲထားတဲ့ရုပ်ောက်ပွဲဆိုင်ရာအမှုတွေကိုနှစ်လအတွင်းစစ်ဆေးဖို့တတ်မှတ်လိုက်ပါတယ်။အာဆီယံထုကိုယ်စားလှယ်နဲ့ NLD အဖွဲ့ဝင်တွေတွေ့ဆုံပေးမယ်လို့စစ်ကောင်စီအကြီးအကဲကပြောကြောင်းကမ္ဘောဒီးယားဝန်ကြီးတူကပြောပါတယ်။ပင်လုံစာချုပ်ကိုဘေးဖယ်ခြင်းနဲ့သဘောပြောဆိုမှုတွေရှိနေတဲ့အကြောင်း SND ဥက္ကဋ္ဌကသတိပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေမှာဆိုရင်တော့
ဒီမောင်တော်မျိုးနေမိတရွာရဲ့အချင်းမြောက်ဖွဲဒီ3ကီလိုမီတာခွေးလောက်အကွာဟိုလက်ပံတောင်ကျိုးမှာဒီမြန်မာစစ်တပ်နဲ့ကျွန်တော်တို့ရခိုင်တပ်တို့ဂျမ်းမှာတိုက်ပွဲဖြစ်ခဲ့တာလို့ရှိတယ်
မောင်တော်မှာစစ်ကောင်စီတပ်တွေနဲ့အေးရခိုင်နဲ့နှက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားတဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံကိုနားဆင်ကြရပါမယ်။အဲဒီနောက်မှာတော့စစ်ကောင်စီခေါ်တဲ့ထာဝရညီညာရေးအကျိုးညီနိုင်စင်းတို့ဝက်အပေါ်တိုင်းသားနဲ့နှက်ကိုင်အဖွဲ့တွေတဲ့ရေးမတဲ့ရေးသဘောထားတွေမန္တလေးကဖုန်တော်ကြီးကျောင်းစစ်ကောင်စီကချိတ်ပေးလိုက်တာနဲ့မြန်မာနိုင်ငံအတွင်းကဒေါ်လာဈေးကွက်အခြေအနေအကြောင်းတွေကိုနားဆင်ကြရပါမယ်။အပစင်ကဏ္ဍတွေမှာဆိုရင်တော့သတင်းတော်မှစုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တိုင်အောင်သတင်းလွှာတို့ကိုတင်ဆက်ပေးသွားမှာပါဒါတွေမတင်ဆက်ခင်အခုရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်တန်းနဲ့နားလောင်တို့ကပြောပြပေးကြပါမယ်ခင်ဗျာ
ယူကရိန်းနဲ့ဆက်စည်ရေးတင်းမာမှုနဲ့ပတ်သက်ပြီးဒီကနေ့သတင်းလာနေမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့စ်တို့ဝါရှင်တန်ဒီစီမှာတွေ့ဆုံဖို့ရှိသလိုပြင်သစ်သမ္မတမက်ခရွန်နဲ့ရုရှားသမ္မတပူတင်တို့လည်းမော်စကိုဘာတွေ့ဆုံဆွေးနွေးကြဖို့ရှိပါတယ်။ရှော့စ်ဟာဒီပတ်ထက်မှရုရှားနဲ့ယူကရိန်းကိုသွားရောက်ဆွေးနွေးဖို့လည်းရှိပါတယ်။အမေရိကန်ကပိုလန်နဲ့ရူမေးနီးယားကိုတပ်တွေထပ်တိုးပို့ထားပါတယ်။လစ်သွေးနီးယားမှာရှိတဲ့ဂျာမန်ဥဆောင်နဲ့တပ်တွေရဲ့အင်အားကိုတိုးမြှင့်ဖို့ဖွင့်ထားတဲ့အကြောင်းရှော့စ်ကတနင်္ဂနွေနေ့ကပြောလိုက်ပါတယ်။အမေရိကန်ကယူကရိန်းကိုလက်နက်ပစ္စည်းတွေနဲ့တန်ကြပ်ကာကားပစ်ဒုံးကြီးတွေကိုပို့ပေးခဲ့ပေမဲ့ဂျာမနီကတော့အဲ့လိုတိုက်ခိုက်ရေးလက်နက်တွေကိုပဋိပက္ခဖြစ်နေတဲ့နေရာတွေကိုမပို့ဘူးဆိုတဲ့မူဝါဒရှိတာကြောင့်ပို့မပေးခဲ့တာဖြစ်ပါတယ်လို့ဆိုပါတယ်။ဂျာမနီဟာရုရှားရဲ့သဘာဝတောက်ငွေကိုဂျာမနီထိသိမ်းယူနိုင်မဲ့ပိုက်လိုင်းတိဆောက်ရေးစီမံကိန်းတက်ရှိနေပြီးစစ်ဖြစ်လာခဲ့ရင်အဲ့ဒီစီမံချက်ကိုစိုင်းလိုက်ရမှာပါ။ရုရှားကယူကရိန်းကိုအချိန်မြင့်ဝင်တိုက်နိုင်တယ်လို့အမေရိကန်အမျိုးသားလုံခြုံရေးအချံပေးဂျိတ်ဆူလီဗန်ကတနင်္ဂနွေနေ့တုန်းက NBC သတင်းဌာနကိုပြောကြားခဲ့ပြီးတဲ့နောက်ကောင်းဆောင်တွေကြာအခုလိုဆွေးနွေးပွဲတွေဖြစ်ပေါ်လာတာပါယူကရိန်းနဲ့ဆက်စစ်ရေးတင်းမာမှုရောပါရေးအတွက်ပြင်သစ်သမ္မတမက်ခရွန်နာဒီကနေ့တနင်္လာနေ့မှာရုရှားနဲ့ယူကရိန်းကိုတွားရောက်တွေ့ဆုံဆွေးနွေးနေပါတယ်ဒီခီးမတိုင်မီအမေရိကန်သမ္မတနဲ့တနင်္လာနေ့ကဆွေးနွေးခဲ့ရမှာယူကရိန်းရဲ့အချုပ်အခြာအာဏာနဲ့နယ်မြေတည်ထောင်ရေးကိုထောက်ခံကြောင်းသဘောတူခဲ့ကြပါတယ်ယုံကြည်မှုဆိုင်ရာလက္ခဏာတွေနဲ့နီးနားရန်ရည်တွေမတီဆောက်မီမှအခြေအနေဆိုးမသွားအောင်ကာကွယ်ဖို့ကမရှိမဖြစ်လိုအပ်တယ်လို့ပြစ်စ်သတင်းစာချန်နယ်ဂျီမောင့်ကိုမက်ခရွန်ကပြောခဲ့ပါတယ်။ရုရှားရဲ့ပထဝီနိုင်ငံရေးညီမချက်ကယူကရိန်းမဟုတ်တာရှင်းပါတယ်။ NATO EU တို့နဲ့အတူနေထိုင်ရေးစည်းမျဉ်းတွေကိုရှင်းလင်းကျင်တာပါလို့ပြစ်စ်သမ္မတကပြောပါတယ်။ယူကရိန်းဓမ္မမဟုတ်ဘဲဥရောပနိုင်ငံတစ်နိုင်ငံရဲ့လုံခြုံရေးနဲ့အချုပ်အခြာအာဏာကဆွေးနွေးညှိနှိုင်းရမယ့်ကိစ္စမဟုတ်ပါဘူး။ဒါပေမဲ့ရုရှားကသူ့ရဲ့လုံခြုံရေးအတွက်ပြောဆိုဖို့လည်းပြောပါ ung ရှိပါတယ်လို့ပြစ်စ်သတင်းစာကိုပြောခဲ့ကြောင်း AP သတင်းကရေးပါတယ်။ပြင်သစ်သမ္မတမော်စကိုခီးရဲ့ရည်မှန်းချက်တွေတဲကတခုကတော့အေဘီလာရွေးကောက်ပွဲတွေအပြီးအထိအချိန်ဆွဲထားဖို့နဲ့အခြေအနေစိုးမသွားစေဖို့ဖြစ်တယ်လို့သူနဲ့နှိဆက်သူနှုတ်ကိုကိုးကားပြီးရိုက်တာသတင်းဌာနမှာဖော်ပြပါတယ်ဆိုဗီယက်အုပ်ချုပ်မှုအောက်နေခဲ့ကြတဲ့အရှေ့ဥရောပတိုင်းပြည်တွေကတော့မက်ခရွန်ရဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်ရေးရည်ရည်ချက်အပေါ်မှာသတိကြီးကြီးထားနေကြပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့ကိုဆွဆွဲထားတဲ့ရွေးကောက်ပွဲဆိုင်ရာအမှုနဲ့ပတ်သက်လို့နှစ်လအတွင်းစစ်ဆေးနိုင်ဖို့စတင်စစ်ဆေးမဲ့ရက်နဲ့ကြားနာမဲ့ရက်တွေကိုဒီကနေ့မှသတ်မှတ်လိုက်ပါတယ်။ဒီမှုကိုအပတ်စဉ်တနင်္လာနေ့တိုင်းကြားနာစစ်ဆေးသွားမယ်လို့တရားရုံးနဲ့နှိဆက်တဲ့ရှင်းနေသူက VOA ကိုပြောပါတယ်။ရွေးကောက်ပွဲမှာမလျော်ဩဇာသုံးမှုမဲမတမာမှုလုပ်တယ်လို့ဆွဆွဲပြီးစစ်ကောင်စီဘက်ကနိုင်ငံတော်တိုင်ပင်ခံဒေါက်အောင်ဆန်းစုကြည်သမ္မတဦးဝင်းမြင့်တို့အပြင် NLD အစိုးရလက်ထက်ကပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူကိုပါရာဇတ်ကြီးဥပဒေပုံမှန်130ကာကြီးနဲ့တရားစွဲဆိုခဲ့တာပါ။အဲ့ဒီအမှုအတွက်တရားလိုဘက်ကတင်တဲ့လိုပြသက်တဲ့အယောက်20ရှိပါလေ။ဖေဖော်ဝါရီလ21ရက်ရုံးချင်းမှာတော့အရင် NLD အစိုးရလက်ထက်ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးအမြဲတမ်းအတွင်းဝင်ကိုစစ်ဆေးမှာပါ။အဲ့ဒီနောက်မှာတော့တရားလိုဘက်ကတင်ပြထားတဲ့လိုပြသက်တဲ့အယောက်20ကိုဒါမဲ့ AB လ18ရက်နေ့အထိအပတ်စဉ်တနင်္လာနေ့ရုံးချင်းတိုင်းစစ်ဆေးမယ်လို့လည်းသိရပါတယ်။ဒေါက်ဆန်းစုကြည်ပေါ်လောလောဆယ်အထိအမှုပေါင်း18မှုနဲ့တရားစွဲခဲ့ပြီး9မှုအတွက်ထောင်ဒဏ်6နှစ်ပြစ်ဒဏ်ချမှတ်ထားပါတယ်။အာဆီယံအထူးကိုယ်စားလှယ်ရဲ့အနာဂတ်ခရီးစဉ်တွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေနဲ့တွေ့ဆုံခွင့်ပေးဖို့စစ်ကောင်စီကောင်းဆောင်ဘုတ်ချုပ်ပူကြီးမြောင်းလိုင်ကသဘောတူခဲ့ကြောင်းကမ္ဘောဒီးယားဝန်ကြီးတယောက်ကတနင်္လာနေ့ကပြောလိုက်ပါတယ်။ဇန်နဝါရီလ26ရက်နေ့ကလုပ်ခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဗိုလ်ချုပ်မူကြီးမြောက်လိုင်းအကြားဗီဒီယိုတွေ့ဆုံပွဲမှာအခုလိုပြောခဲ့တာဖြစ်တယ်လို့အဲ့ဒီအစည်းအဝေးမှာတက်ရောက်ခဲ့တဲ့ဝန်ကြီးချုပ်ရုံးဝန်ကြီးကောက်ကင်ဟောင်းကပြောပါတယ်။ဒါပေမဲ့ NLD ပါတီရဲ့ဘယ်အဆင့်ဘယ်ဖွဲ့ဝင်ဖြစ်တယ်ဆိုတာကိုတော့ဗိုလ်ချုပ်မူကြီးမြောက်လိုင်းကမပြောခဲ့ပါဘူး။အခုထိလည်းမသိသေးပါဘူးလို့ကမ္ဘောဒီးယားဝန်ကြီးကဆိုပါတယ်။အာဆီယံရဲ့ရည်မှန်းချက်ကပါဝင်ပတ်သက်တဲ့သူအလုံးနဲ့တွေ့ဆုံဖို့ပါ။ဒါပေမဲ့တစ်ခေါက်ထဲနဲ့တော့မဖြစ်နိုင်ပါဘူး။အခေါက်ခေါက်သွားပြီးရင်တော့ဖြစ်နိုင်ပါလေ။ဒေါက်ဆန်းစုကြည်ပါရင်အကောင်းဆုံးပါပဲလို့ဝန်ကြီးကပြောပေမဲ့အာဆီယံအထူးကိုယ်စားလှယ်ရဲ့ပထမခီးမှာတော့ဒေါအောင်ဆန်းစုကြည်ကိုတွေ့ရပွဲမရှိဘူးလို့ဆိုပါတယ်။အာဆီယံအထူးကိုယ်စားလှယ်နဲ့တွေ့တဲ့ဘယ်တွေ့ဆုံမှုမျိုးမဆိုပါတီရဲ့သဘောတူညီချက်အရပဲဖြစ်တဲ့နယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြီးပါရောက်အမတ်များရဲ့ပြောရေးဆိုခွင့်ရှိသူဦးနေဖုန်လကဆိုပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့ကြားရောက်တဲ့85နှစ်မြောက်ရှမ်းပြည်နယ်နေမှာပဲပြည်တော်စုကြီးပေါ်ပေါက်ခဲ့ရတဲ့ပင်လုံစာချုပ်ကိုဘေးဖယ်ထားခြင်းတဲ့သဘောမျိုးနိုင်ငံရေးကောင်းဆောင်တချို့ပြောဆိုလာကြတာဟာပြည်တော်စုကြီးတဲကိုလာရောက်ပူပေါင်းတဲ့တိုင်းရင်းသားတွေအတွက်အထူးဝမ်းနည်းစရာကောင်းတဲ့ဖြစ်ဖြစ်ကြောင်းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကပြောပါတယ်။ဗြိတိန်နဲ့အမေရိကန်တို့ဆွေးနွေးသဘောတူခဲ့တဲ့ Atlantic Charter အရတိုင်းရင်းသားတွေဟာကိုလိုနီလက်အောက်ကနေကိုယ့်ဂျင်မာကိုဖန်နေပြီးတော့တီချလှုပ်လိုက်ရရယူနိုင်မယ်မဲ့ရှမ်းကောင်းဆောင်တွေကစီလုံးညီညွတ်ရေးကိုဦးတည်ပြီးတော့တောင်တန်းပြည်မှပူပေါင်းပြီးပင်လုံစာချုပ်နဲ့လှုပ်လိုက်ရရယူနိုင်ခဲ့တာကိုလည်း SNLD ဥက္ကဋ္ဌဆိုင်ညွန့်လင်ကရှမ်းပြည်နယ်မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့တာပါ။ပင်လုံစာချုပ်ဟာမပြေဆုံးဘူးလူမျိုးမဆုံးဘူးအနှစ်သာရမပြေဆုံးလို့အတော်မဝင်ဘူးဆိုပြီးလူသိများတဲ့နိုင်ငံရေးကောင်းဆောင်တယောက်ပြောကြားခဲ့တာဟာအတော်မယွင်ခဲ့တယ်လို့လည်းထောက်ပြပါတယ်ပြည်ထောင်စုကြီးတစ်ခုဖြစ်စေပြည်နယ်တစ်ခုဖြစ်စေတည်ငြိမ်အေးချမ်းပြီးတော့ဖွံ့ဖြိုးတိုးတက်အောင်ပါတီတစ်ခုလူတစုကောင်းဆောင်တအူကလှဝကြီးအုပ်လောက်ကင်လို့မရပဲအခြားလူတွေပါတီတွေနဲ့ဆွေးနွေးတိုင်ပင်တည်ဆောက်ဖို့လိုတယ်လို့လည်းတိုင်းရင်းသားပါတီကြီးတစ်ခုဖြစ်တဲ့ SNLD ဥက္ကဋ္ဌဆန်းညွန့်လင်ကဒီကနေ့ကြောက်တဲ့ရှမ်းပြည်နယ်မိန့်ခွန်းမှာထောက်ပြခဲ့တာပါKIO ကချင်တော်လိုင်းရင်းနေတုန်းကလည်း KIO ဥက္ကဋ္ဌမင်းကုန်းနဲ့မှာပင်လုံစာချုပ်ဟာအနှစ်သာရမပြေဆုံးဘူးလို့ဒေါအောင်ဆန်းစုကြည်တစ်ချိန်ကပြောခဲ့တာကိုပြန်ထောက်ပြပြီးတိုင်းရင်းသားတွေကိုဘာတောင်းရမလဲဆိုတာထက်ကိုဘာပေးနိုင်တယ်လဲဆိုတာကိုစဉ်းစားပါဆိုပြီးတော့အာနာရှင်ဆန်းဆန်းချိုးနှိမ်ပြောဆိုတာခံခဲ့ရတယ်လို့လည်းပြောခဲ့ပါတယ်။ရှမ်းတိုင်းနာလက်နက်ကင်အဖွဲ့တွေအချင်းချင်းကြမှာရောအခြားတိုင်းရင်းသားလက်နက်ကင်တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေကြောင့်အပြစ်မဲ့ပြည်သူတွေထိခိုက်နေရတာပါ။ကိုဗစ်ကပ်ဘေးကြောင့်ရစစ်အာဏာသိမ်းထားတဲ့အတွက်ကြောင့်မှရှမ်းပြည်နယ်တွေကျင်းမာတာမျိုးတော့မကြားပါဘူး။တိုင်းရင်းသားဒေသတွေအပါအဝင်နိုင်ငံဒေသအတော်များများမှာတော့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေရသူသိမ်းချီရှိကြောင်းကုလသမဂ္ဂကတရင်ထုတ်ပြန်ထားပါတယ်။တရုတ်ကွန်မြူနစ်ပါတီအရာရှိဟောင်းသူရဲ့လိမ်မိုင်းစော်ကားခံခဲ့ရတယ်လို့လူမှုကွန်ရက်မှာသူမရေခဲ့ပါဘူးဆိုပြီးနာမည်ကျော်တရုတ်တင်းနစ်အားကစားမဲပန်းရွှေကထပ်ပြီးတော့ညင်းဆိုလိုက်ပါတယ်။ပြည်နယ်နေစဉ်အားကစားတရင်လွာလီကစ်ကတင်နစ်မဲပန်းရွှေနဲ့မင်းမြန်ခန့်ကိုတနင်္လာနေ့မှာဖော်ပြလိုက်တာပါ။တရုတ်လူမှုကွန်ရက်ဆာမျက်နှာဝေဘိုမှာမနစ်ကသူ့ရေးသားချက်နဲ့ပတ်သက်ပြီးတော့တည်င်းဌာနကတိုက်ရိုက်မင်းမြန်နာမှာတော့လိမ်မိုင်းစော်ကားခံခဲ့ရတယ်ဆိုတာမျိုးပရုံးကမှမရေခဲ့ပါဘူးလို့ပန်းရွှေကဖြေကြားခဲ့တာပါ။သူ့ရေးသားချက်ကြောင့်အထင်မြင်လွဲမှားမှုအကြီးအကျယ်ပေါ်ပေါက်ခဲ့ရပြီးဒီကိစ္စလူအာယုံဆိုင်မှုထမ်းမရစေခြင်းနဲ့အတွက်သူ့ရေးခဲ့တာကိုသူ့ဘော်ရာပြန်ဖြတ်ပစ်တာပါလို့လည်း တီကပ်တင်းစာကိုပြောပါရယ်မြားလုံးလာတဲ့ message တွေမပြနိုင်တဲ့အတွက်လူမြင်ကွင်းကနေပြောင်းနေတာဖြစ်တယ်လို့လည်းပြောပါရယ်ဒီလိုပုံကိုရေးကိစ္စကိုအားကစားနိုင်နိုင်ငံရေးမှာရောနှောသွားတာမျိုးမဖြစ်တဲ့အတွက်အတော်ကိုစိတ်ဖိစီးခဲ့ရပြီးတင်းနစ်အားကစားလောကကနေအနာယူလိုက်ပြီးလို့လည်းပန်းရွှေကပြောပါရယ်မနစ်နိုဝင်ဘာနေ့ရက်လူမှုကွန်ရက်ကရေးသားချက်မှာတော့တရုတ်တွဝန်ကြီးချုပ်ဟောင်းဇန်ဂိုလီလွန်ခဲ့တဲ့3ရက်ကသူ့ကိုအတင်းအဓမ္မအနီးတုံပြီးတော့လိန်ဆက်ဆံခဲ့တယ်လို့ရေးသားခဲ့တာပါအဲ့ဒီနောက်မှာတော့နှုတ်ဦးသဘောသူဆက်ဆံရေးဖြစ်လာတယ်လို့လည်းရေးသားထားပါတယ်အဲ့ဒီရေးသားချက်ကိုအမြန်ဖြုတ်ချပြစ်ခဲ့ပြီးတဲ့နောက်ပန်းရွှေလည်းလူမြင်ကွင်းကနေရက်အတော်ကြာပျောက်ကွယ်သွားခဲ့တာပါ COVID-19 ကာယရောဂါဆိုင်ရာကန့်သတ်ချက်တွေကို truck ကားတွေနဲ့ကန့်ကွက်တဲ့ဆန္ဒပြပွဲတွေကြောင့်ကနေဒါမြို့တော်အိုတဝါမှာတွာလာလုပ်ကိုင်းလို့မရအောင်ဖြစ်လာတဲ့အတွက်မြို့တော်ဝန်ကမနေ့တင်းငွေနေမှာပဲအရေးပေါ်အခြေအနေထုတ်ပြန်လိုက်ပါတယ်အခြားအုပ်ချုပ်ရေးပိုင်းနဲ့အစိုးရဌာနတွေရဲ့အားပေးထားကောင်းမှုလိုအပ်နေပြီဆိုတာဒီထုတ်ပြန်ချက်ကမိမောင်းထိုးပြနေပါတယ်လို့လည်းမြို့တော်ဝန်ဂျင်ဝက်ဆန်ကပြောပါတယ်ဒီအမိန့်ကြောင့်ကျန်းမာရေးလှုပ်သားတွေနဲ့အရေးပေါ်အခြေအနေတုံ့ပြန်ရေးဝန်ထမ်းတွေအတွက်လိုအပ်တဲ့ PC ကိရိယာတွေမြို့တော်ဝိုက်ပေးပို့နိုင်ရဲ့အထောက်အကူဖြစ်လာစေပါတယ်ပြီးခဲ့တဲ့တစ်ပတ်ကလေးကဆန္ဒပြနေတဲ့အရာနဲ့ချီတဲ့လူတွေကိုထောင်းချီတဲ့နောက်ထပ်ဆန္ဒပြသူတွေကစနစ်တင်းငွေရုံပေါ်မှာလာပြီးတော့ပူပေါင်းခဲ့တာပါကဟွန်တွေကိုအဆက်မပြတ်သေးတာလမ်းတွေပိတ်ကုန်တာကြောင့်မြို့နယ်လူလူတွေလည်းတီးမခံနိုင်လောက်အောင်စိတ်ဆိုးလာကြပါတယ်။ရဲချုပ်ကလည်းဒါဟာဆန္ဒပြသူတွေကမြို့ကိုစီနင်းထားတဲ့လုပ်ရအဖြစ်ခေါ်ဆိုလိုက်တယ်လို့သူအနေနဲ့ဒီအခြေအနေကိုမထိန်နိုင်ဘူးလို့လည်းပြောပါတယ်။ကနေဒါမှာအခုလိုကားတွေနဲ့ဆန္ဒပြနေတာကိုအမေရိကန်သမ္မတဟောင်းဒိုနယ်ထရန့်အပါအဝင် Republican တွေကထောက်ခံထားကြပါတယ်။တရုတ်နိုင်ငံဘီဂျင်းမြို့မှာကျင်းပနေတဲ့ဆောင်းဟာသီအိုလံပစ်အမျိုးသမီးဟော်ကီအားကစားပွဲမှာတော့ရုရှားနဲ့ကနေဒါအသင်းပွဲစဉ်ကိုတနအိနောက်ကျမှကျင်းပနိုင်ခဲ့ပါတယ်။ကနေဒါအသင်းကကွင်းထဲကိုနောက်ကျပြီးမှဝင်လာတာပါနောက်ကျတဲ့အကြောင်းရင်းကိုတော့မသိရပါဘူးအိုလံပစ်ပွဲမှာကိုဗစ်ပိုးတွေပုံမှန်စစ်ဆေးနေတာဖြစ်ပြီးတဦးချင်းစကိတ်စွန့်ရင်ပြိုင်ပွဲမှာပြိုင်နေကြတဲ့ကျေးတစိတ်ဆုရှင်အမေရိကန်အားကစားသမားဗင်ချင်ဇိုကိုဗစ်ပိုးစစ်ဆေးတွေ့ရှိခဲ့ပါတယ်တေချောင်းဒီကနေ့ထပ်စစ်တဲ့အခါပိုးမတွေ့ဘူးဆိုရင်တော့အင်္ဂါနေ့မှစတင်မဲ့တဦးချင်းပွဲစဉ်မှာရှင်ပြိုင်ခွင့်ရမှာပါတခါအမျိုးသမီးတဦးချင်းစကိတ်စွန့်ရင်ပြိုင်ပွဲမှာရုရှားနိုင်ငံသူအသက်15နှစ်အရွယ်ကမီလာဗလီဗာကရွှေတစိတ်ဆုခုပေးကြတာကြောင့်အုပ်စုလိုက်စွန့်ရင်ပြိုင်မဲ့အတွက်ရုရှားက84မှအသာနဲ့ရှေ့ကဦးဆောင်နေပါတယ်။အမေရိကန်ကငွေတစိတ်နဲ့ဂျပန်ကတော့အသင်းလိုက်ပြိုင်မဲ့မှာခြေတစိတ်တွေရထားပါတယ်။အမျိုးသားနင်းလျှောစီပွဲတွေမှာတော့တင်းငွေတွေကလေပြင်းတွေကြောင့်ဒီကနေ့မှကျင်းပမှာပါ။ဒါပေမဲ့လည်းဂျမန်နင်းလျှောစီသမားဒိုမီနစ်ရှာဝင်းဇာမတော်တဆဖြစ်ပြီးတော့တောင်းအုပ်ပြုတ်ကျခဲ့ရတဲ့အတွက်ပွဲစဉ်တွေနောက်နေနေရပါတယ်။
နောက်ဆုံးရရှိထားတဲ့သတင်းတွေကိုဥတ္တမောင်သားနဲ့နားလောင်လို့တင်ပြပေးကြရတာပါခင်ဗျာ။ပြည်အမေရိကန်အတန်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေတင်ပြပေးဖို့အလဲရောက်လာပြီမို့ပထမဦးဆုံးတော့ရခိုင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ AA အဖွဲ့တို့တိုက်ပွဲဖြစ်တဲ့သတင်းနဲ့စပါမယ်။ရခိုင်မြောက်ပိုင်းမောင်တော်မြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။မောင်တော်မြို့နယ်တဲကမိတိုက်ကျွေးရွာနာမှာဖေဖော်ဝါရီလ4ရက်နဲ့6ရက်နေ့တွေမှာတိုက်ပွဲတွေဖြစ်ခဲ့တာပါ။စစ်တပ်ဖက်ထိုးစစ်ဆင်လာတဲ့အတွက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ AA အဖွဲ့ပြောခွင့်ရကပြောပါတယ်။မောင်တော်ဒေသဘက်မှာနှစ်ဖက်စစ်ရေးတင်းမာနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုသားညုံဦးကပြောပြပေးမှာပါခင်ဗျာ။
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားနားလည်မှုနဲ့အဖြစ်ခက်ရက်စဲထားတာတနှစ်ကျော်ပြီဖြစ်တဲ့ရခိုင်ပြည်နယ်အတွင်းမှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမုံတော်မြို့နယ်အတွင်းကမိသားစုရာနီးမှာမနေ့ကဖေဖော်ဝါရီလ6ရက်နေ့မှာ3နိုင်ကြာတိုက်ပွဲဖြစ်တယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ပြောခွင့်ရသူကဆိုပါတယ်။မုံတော်မြို့နယ်မြောက်ပိုင်းလက်ပံတောင်ကျောက AA အဖွဲ့တွေရှိနေတဲ့နေရာကိုစစ်တပ်ဘက်ကနေပြီးထိုးစစ်ဆင်လာတာကြောင့်တိုက်ပွဲဖြစ်ပွားတာဖြစ်ပြီးတိုက်ပွဲကတော်လေးပြင်းထန်ခဲ့တယ်လို့ AA အဖွဲ့ပြောခွင့်ရသူခိုင်သူခါက view ကိုပြောပါတယ
်။မနေ့ကဒီ February 6ရက်နေ့မှာတော့ဒီမောင်တုံးမြို့နယ်မိတရွာရဲ့အချင်းမြောက်ဖွဲ့ဒီ3ကီလိုမီတာခွဲလောက်အကွာဟိုလက်ပံတောင်ကျိုးမှာဒီမြန်မာစစ်တပ်နဲ့ကျွန်တော်တို့ရခိုင်တပ်တို့ကြားမှာတိုက်ပွဲဖြစ်ခဲ့တာတော့ရှိတယ်ဗျ။ဟိုဘာကြောင့်လဲဆိုလို့ရှိရင်ဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဒီအဲ့ဒီလက်ပံတောင်ကျိုးကိုဟိုထားပြီးတော့ဒီထိုးစစ်ဆင်လာတဲ့အတွက်ကြောင့်မို့လို့တိုက်ပွဲကဖြစ်ခဲ့တာဆိုတော့ဒီတိုက်ပွဲဖြစ်တာကတော့ဒီမွန်လွေ3နာရီမှာတိုက်ပွဲဆက်ဖြစ်တာပေါ့နော်အဲ့ဒီမှာမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ဟိုဆက်ပြီးတော့ပစ်ခတ်တယ်ပြီးလို့ရှိရင်တော့သူတို့မြေပြင်ကထိုးစစ်လုပ်တာပေါ့ဆိုတော့ဒီတိုက်ပွဲကတော့ညနေ6နာရီ15မိနစ်လောက်မှပဲဟိုတနက်တန်တိုက်သွားတာပေါ့ဆိုတော့အဲ့ဒီတိုက်ပွဲဖြစ်စဉ်အတွင်းမှာတော့နှစ်ဖက်ထိခိုက်ကြဆုံမှုအနေထားပေါ့နော်အဲ့ဒီမှာကျွန်တော်တို့ဘက်ကတော့ထိခိုက်ကြဆုံမှုမရှိဘူးဗျဒါပေမဲ့ဒီမြန်မာစစ်တပ်ဘက်ကတော့ဒီထိခိုက်ကြဆုံမှုဟိုရှိတယ်လို့တော့ကျွန်တော်တို့သိရတာပေါ့
တနင်္လာနေ့ကတိုက်ပွဲဖြစ်ခဲ့တဲ့မိလိုက်ကြီးရွာနီးလက်ပံတောင်ကျောမှာပြီးခဲ့တဲ့ဖေဖော်ဝါရီလ4ရက်နေ့ကစပြီးတော့တိုက်ပွဲတွေဖြစ်ခဲ့တာပါဒီကနေ့မှာတော့တိုက်ပွဲတွေရပ်နေတယ်လို့ခိုင်သူခါကပြောပါတယ်ရခိုင်ပြည်နယ်မှာစစ်တပ်နဲ့အဖွဲ့တို့ကြားနှစ်ဖက်နားလည်မှုနဲ့အပြစ်ရထားခဲ့ပြီးတော့တနှစ်ကျော်ကြာချိန်2022ခုနှစ်နိုဝင်ဘာလ9ရက်နေ့မှာပထမဆုံးချိန်တိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်အဲ့ဒီတည်းကမောင်းတုံးမြို့နယ်မြောက်ပိုင်းမှာတပ်နဲ့အီအဖွဲ့ကြားမှာစီးတင်းမာနေပါတယ်ဒီအချိန်နေနဲ့ပတ်သက်လို့အေးပြောခွင့်ရသူခိုင်သူခါကအခုလိုပြောရတယ်။
ဟိုနေရာတိုင်းမှာဟိုတင်းမာနေတယ်လို့တော့ဟိုပြောလို့မရဘူးပေါ့နော်။ဒါမှမဟုတ်ဒီဟိုတချို့နေရာတွေမှာတော့ဒါတင်းမာမှုတွေဆက်ပြီးတော့ရှိနေတယ်လို့ပဲဟိုပြောရမှာပေါ့
။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကနေ2020ခုနှစ်အောက်တိုဘာလအထိအေးအဖွဲ့နဲ့စစ်တပ်ကြားမှာတိုက်ပွဲတွေအကြီးအကျယ်ဖြစ်ခဲ့တာကြောင့်ဒေသက2,000ကျော်လောက်နေရာဆုံးခွာပြီးတော့ထွက်ပြေးခဲ့ရပါတယ်။လက်ရှိအချိန်ထိလည်းဆေးဘေးဒုက္ခတွေတသိန်းနီးပါးနေရာမှာပြန်ထိုင်ကြသေးပါဘူး။အခုလည်းပဲမောင်းတော်မြို့နယ်ထဲမှာတိုက်ပွဲတွေပြန်ဖြစ်နေပြီးတော့စီးရစ်တက်မှနေတာကြောင့်ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့တိုက်ပွဲတွေပြန်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ
ကိုတန်းညောဦးပြောပြပေးခဲ့တာပါခင်ဗျာမကြခင်မှာမန္တလေးကဖုန်ကြီးကျောင်းချစ်ပိတ်ခံရတဲ့တရင်ကိုပြောပြပါမယ်အခုတော့စစ်ကောင်စီရဲ့ထာဝရငြိမ်းချမ်းရေးအကျိုးဆွေးနွေးပွဲဖြစ်ခေါ်မှုအပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့သဘောထားအမြင်ကိုကြည့်ကြရအောင်ပါဒီမိုကရေစီနဲ့ဖက်ဒရယ်စနစ်အခြေခံတဲ့ပြည်ထောင်စုတည်ဆောက်ရေးအတွက်ထောက်ပြညီညာရေးအကျိုးညီနိုင်ဆွေးနွေးပွဲတွေတက်ရောက်ဖို့စစ်ကောင်စီကဖိတ်ကြားထားတဲ့အပေါ် NCA အပြည့်အစာချုပ်လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့တွေအနေနဲ့တဖွဲ့ချင်းဆုံးဖြတ်တုံ့ပြန်သွားကြမှာဖြစ်ပါတယ်။တိုင်းဒေသလက်နက်ကိုင်အဖွဲ့အများစုကတော့ဆွေးနွေးပွဲတက်ရေးမတက်ရေးဆိုတာကိုအဖွဲ့တွင်ညီနိုင်နေကြဆဲဖြစ်ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ
။အကြမ်းဖက်အဖွဲ့ဖြစ်နေကြီးညာထားတဲ့အဖွဲ့တွေကနေလွှဲလို့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုအပြည့်ရစာချုပ်လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့အစည်းတွေသာမကမထိုးရသေးတဲ့အဖွဲ့တွေပါထာဝရငြိမ်းချမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲတွေကိုတက်ရောက်ပါလို့စစ်ကောင်စီဘက်ကဖေဖော်ဝါရီလ6ရက်နေ့ကကြေညာချက်ထုတ်ဖိတ်ခေါ်ထားပါတယ်ဖေဖော်ဝါရီလ12ရက်နေ့ကြာရောက်မဲ့စည်ရတုအထိမ်းမှတ်ပြည်တော်စုနဲ့အခမ်းအနားတက်ရောက်ဖို့ဖိတ်ကြားတဲ့တစ်ချိန်တည်းမှာပဲထာဝရငြိမ်းချမ်းရေးဆွေးနွေးကြဖို့ကိုပါဖိတ်ခေါ်တာဖြစ်ပါတယ်ဒီဖိတ်ခေါ်ချက်ကြောင့် MCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်10ဘွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD ကဒီကနေ့အရေးပေါ်အစည်းအဝေးခေါ်ယူပါတယ်စစ်ကောင်စီဖိတ်ခေါ်တဲ့ထာဝရငြိမ်းချမ်းရေးအကျိုးညှိနှိုင်းဆွေးနွေးပွဲတွေတက်မတက်ဆိုတဲ့ကိစ္စကိုဆွေးနွေးခဲ့ကြတာပါစစ်ကောင်စီရဲ့ဖိတ်ကြားချက်ကို PPSD အဖွဲ့အနေနဲ့မဆုံးဖြတ်ဘဲအဖွဲ့ဝင်လက်နက်ကိုင်အဖွဲ့တစ်ခုချင်းစီကဆုံးဖြတ်ကြဖို့ဆွေးနွေးဖြစ်ခဲ့တယ်လို့ PPSD ယာယီအလုပ်အဖွဲ့ဝင်ဗိုလ်မှူးကြီးခိုအုပ်ကက VOA ကိုပြောပါတယ်
။ဒီဖိတ်ပုံဖိတ်နေရတာ MCA လက်မှတ်ထိုးထားတဲ့အဖွဲ့ကြီးများလို့ဖိတ်ကြပါလား။ဒါဆိုတော့အဖွဲ့ကြီးတစ်ဖွဲ့ချင်းကိုဖိတ်တဲ့သဘောမျိုးပါဗျာ။အဲ့ဒါနောက်ပြီးတော့ကျွန်တော်တို့ကဒီနေ့အရေးပေါ်ဥဆောင်ကုန်ပြီးဖွဲ့စည်းဒီနေ့ဆိုင်တော့အဲ့တော့ဒီရရှိနေတဲ့မဆုံးဖြတ်ပေါ်နဲ့တစ်ခွက်ချင်းဟိုမိမိရဲ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ပဲလုပ်ကြပါလို့တော့ဆုံးဖြတ်ချက်ချလိုက်တယ်ဟဲ့လားအဲ့ဒီလိုပဲတစ်ခွက်ချင်းကလူသွားမလားမသွားလားကွက်ကိုဆုံးဖြတ်ပါလား
ပေါ်မျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့နိုင်ရကလည်းဖြစ်တဲ့ဗိုလ်မှူးကြီးခွန်ဦးကကတော့သူတို့အဖွဲ့အနေနဲ့သွားတင်တယ်လို့အကြံပြုထားကြောင်းအခုလိုပြောပါတယ
် PNLO ကတော့ကျွန်တော်တို့ဟိုပုဂ္ဂကခွန်ဒီဝေမတော်ပြောတာပါလေဆရာကြီးပြန်ပါတယ်ဆိုတော့ကျွန်တော်ပြန်လည်လို့ကတော့ဘေဟိုကဒီတောင်ကြီးဖောင်းဝင်းကျင်းမှာတော့တကယ်ဆုံးပြတာကျွန်တော်မသိသေးဘူး
။စစ်ကောင်စီရဲ့စည်ရတုပြည်တော်စုနဲ့အခမ်းအနားနဲ့ထာဝရငြိမ်းချမ်းရေးအကျိုးဆွေးနွေးပွဲကိုတက်မတက်ဆိုတာမဆုံးဖြတ်ရသေးပါဘူးလို့ MCA လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခန်းဆန်ကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်စာဖြတ်တာတော့တွေ့တယ်ခင်ဗျာ။ဒါပေမဲ့ကျွန်တော်ကြောင်းမှန်းတော့ကျွန်တော်တို့ဒီရှင်းပြတာမရှိသေးဘူးခင်ဗျာ။
မွန်ပြည်သက်ပါတီ NMSP ကတော့ဆွေးနွေးနေသေးပါပဲလို့အဖွဲ့ရဲ့ဒုက္ခနိုင်အောင်မငေးကပြောပါတယ်
။ဒီလိုဒီကိစ္စနဲ့ပတ်သက်ပြီးတော့အခုကျွန်တော်တို့ CC မှာဆွေးနွေးနေတဲ့ဘက်မှကြာသူ CC ဆိုင်နေတဲ့ဘက်ဖြစ်နေနော်။ဒါကြောင့်ဖွဲ့စည်းတဲ့ရဲ့တန်တူးချက်တွေစောင့်ခံနေရင်းနဲ့အခုတက်တဲ့တစ်ခုချက်ချင်းမှုညီအောင်ပေါ့နော်။ပြန်လာဆွေးနွေးနေကြတာပေါ့နော်။
ကရင်လက်နက်ကိုင်ဖွဲ့ KNU ကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး UWSA ဝအဖွဲ့ပြောခွင့်ရသူကတော့ဌာနချုပ်ကသဘောထားထုတ်ပြန်တာမရှိသေးကြောင်းပြောပါတယ်ရခိုင်မျိုးသားအဖွဲ့ချုပ် ULAAA ရဲ့ပြောရေးဆိုခွင့်ရှိသူခိုင်သူခကသူတို့မဟာမိတ်တွေကြားမှာဆွေးနွေးတာမရှိသေးတဲ့အတွက်မှတ်ချက်မပေးနိုင်သေးကြောင်းပြောပါတယ
်ဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီကိုတရားဝင်ဟိုဆက်သွယ်လာတာတော့မရှိသေးဘူးဗျဟိုနောက်တစ်ချက်ကတော့ဒီကျွန်တော်တို့ရဲ့ဒီမြောက်ပိုင်းမဟာမိတ်ညီနောင်အဖွဲ့အစည်းတွေကြားထဲမှာလည်းပဲဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့တိုင်ပင်ဆွေးနွေးတာမလုပ်ရသေးဘူး။ဟိုဒါကြောင့်မို့လို့ဟိုလို့စင်မှာတော့ဘာမှမှတ်ရှိပေးစရာမရှိသေးဘူးဗျ။
ဆက်ကောင်စီတပ်တွေနဲ့အေအေတပ်ဖွဲ့တို့ကြားအခုရပိုင်းတွင်မှရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ် NCA ကိုလက်မှတ်ရေးထိုးမထားတဲ့ KIA ကချင်လူမျိုးရေးတပ်နဲ့ PSLF တအောင်းပလောင်အဖွဲ့တွေရဲ့သဘောထားကိုတည်နိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးပါဘူးPSLF TNLA ရဲ့အထွေထွေအတွေ့အမှုဗိုလ်မှူးချုပ်တာဖုံးကျော်ကတော့ညီနောင်မဟာမူမိတ်သုံးဘွဲဖြစ်တဲ့ရခိုင်တပ်မတော် AA တောင်းတပ်မတော် TLNA နဲ့ကိုးကန့်တပ်မတော် MMDA တို့တက်ရောက်မှာမဟုတ်ကြောင်းရွှေဖီမြေသတင်းဌာနကိုပြောကြားထားတာကိုသတင်းမှာကိုးကားဖော်ပြပါဗျာ2022ခုနှစ်အောက်တိုဘာလတုန်းကနေပြည်တော်မှာကျင်းပခဲ့တဲ့ NCA လက်မှတ်ထိုးမှု6နှစ်ပြည့်အခမ်းအနားတုန်းကတော့ NCA လက်မှတ်ထိုးဆက်ဘွဲအနက်ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ကရင်ငြိမ်းချမ်းရေးကောင်စီ KUN KNLAPC မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရခိုင်ပြည်လူမျိုးရေးပါတီ ALP ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့တက်ရောက်ခဲ့ပြီးမွန်ပြည်သည့်ပါတီ NMSP ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PLN လိုနဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ကတော့အွန်လိုင်းကနေတက်ရောက်ခဲ့ပါတယ်မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့20ရှိပါတယ်စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်မှာတော့ဒေသအနှံ့မှာပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေဖွဲ့စည်းပြီးစစ်ကောင်စီတပ်ကိုခုခံတိုက်ခိုက်နေကြတာပါစစ်ကောင်စီဘက်က PDF အဖွဲ့တွေကိုတော့အကြမ်းဖက်အဖွဲ့တွေဖြစ်နေကြေညာထားပါတယ်ရှင
်မဆုံမတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့မန္တလေးမှာဖုန်းတော်ကြီးကျောင်းတစ်ခုချိတ်ပိတ်ခံရတဲ့သတင်းကိုပြောပြပါမယ်မန္တလေးမြို့ကဖုန်းကြီးကျောင်းတိုက်တိုက်ကိုစစ်ကောင်စီကချစ်ပေးလိုက်ပါတယ်။မန္တလေးမဟာဝီဇိတာရာမကျောင်းတိုက်ကြီးတဲ့ကတေဇာလင်္ကာရကျောင်းတိုက်မှာတန်ခါတမကတပိတ်စစ်ကြောင်းကဆရာတော်တပါးလာရောက်တက်ခုခဲ့လို့ဆိုပြီးဖေဖော်ဝါရီလ5ရက်နေ့ကချစ်ပေးခဲ့တာဖြစ်ပါတယ်။ကျောင်းမှာသတင်းသုံးနေတဲ့ဆရာတော်တချို့ကိုလည်းထွက်သွားခိုင်းတယ်လို့သိရပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုငင်းညာကပြောပြပေးမှာပါခင်ဗျာ။
မန္တလေးမြို့မှာဆေးအာဏာရှင်ဆန့်ကျင်တဲ့အနေနဲ့လမ်းပေါ်ထွက်ဆန္ဒပြတာတွေအပါအဝင်တက်နိုင်တဲ့နီးနဲ့နေစဉ်လိုဆန္ဒပြနေကြတဲ့အထက်မှာတန်ခါတမကတပိတ်အဖွဲ့လည်းပါဝင်ပါတယ်။တန်ခါတမကတပိတ်အဖွဲ့တွေမှာပါတဲ့တန်ခါတွေသတင်းသုံးတယ်လို့မတင်ကြတဲ့အကြောင်းတွေကိုစစ်ကောင်စီကမကြာခဏဝင်ရောက်ရှာဖွေနေပါတယ်။ဖေဖော်ဝါရီလ5ရက်နေ့ကတော့မဟာဝီဇိတာယာမကျောင်းတိုက်ကြီးတဲ့ကတေဇာလင်္ကာယကျောင်းတိုက်ကိုစစ်ကောင်စီလုံခြုံရေးတပ်ဖွဲ့တွေဝင်ရောက်ရှာဖွေခဲ့ပြီးနောက်ကျောင်းတိုက်ကိုချိတ်ပိတ်သွားခဲ့ပါတယ်။တန်ခါတမကတွေမှာပါတဲ့တန်ခါတပါအဲ့ဒီကြောင်းတိုက်မှာသတင်းသုံးသွားတယ်လို့ဆိုပြီးချိတ်ပိတ်လိုက်တာလို့တန်ခါတမကဥဆောင်ဆရာတော်အရှင်ရာဇဓမ္မကမိန့်ပါတယ်တေဇာလင်္ကာယကြောင်းတိုက်မှာသတင်းသုံးနေတဲ့ဆရာတော်သုံးပါးကိုလည်းလုံခြုံရေးတွေကနှင်ချခဲ့တယ်လို့မိန့်ပါတယ
်ချိတ်ပိတ်တာကအဲ့ဒီကြောင်းကိုဦးဇင်းတို့ဒီတန်ခါတမကအဖွဲ့ရဲကနေပြီးတော့မှတန်ခါတပါးအဲ့မှာခဏပြီးတော့ဟွာလို့ပေါ့သတင်းသုံးနေထိုင်ကြတာပေါ့နော်ဒီဖေဖော်ဝါရီလ၄ရက်နေ့မှာကျတော့ဒီအယူဇင်းလေးကိုအကြောင်းပြုပြီးတော့မှဝင်ရောက်ရှာဖွေတယ်အဲဒီဘာလို့တော့ပေါ့နော်မရှိဘူးဆိုတာလည်းသူတို့သိတယ်တကယ်တမ်းကျတော့အဲဒီဒီအဲ့ကြီးကလည်းသူတို့တွေ့မသွားဘူးအဲအဲ့တော့နောက်ရက်ကို၅ရက်နေ့ဖေဖော်ဝါရီ၅ရက်နေ့မှာသူတို့ကြောင်းကိုလာပြီးတော့ချက်ပိတ်သွားတာပေါ့ကြောင်းဒီတိုက်ကြီးရဲ့ဒီမှာနိုင်ငံဆရာတော်ကြီးတွေကိုသူတို့အတိပေးတာမျိုးပါလို့မရှိဘူးတက်တက်မဲ့ဥပဒေနဲ့အဲဒါတော့သွားတာနောက်ပြီးတော့လက်ရှိအเจ้าမှာတရင်သုံးနေတဲ့အဲဒီဆရာတော်တွေပေါ့နော်ဆရာတော်တွေနဲ့အเจ้าတန်ခါသုံးပါးကိုသူတို့နှင်ချပြီးတော့မှမောင်းအွာလုပ်ပြီးတော့မှအเจ้าကိုချစ်ပိတ်မယ်ဆိုပြီးတော့မှအဲဒီမောင်းချခဲ့တယ်နောက်ပြီးတော့အဲ့အเจ้าကိုဒီတိုင်းဟိုပြည်နိုင်ပါညာနဲ့တော့ဒီဖုံးเจ้าဖြစ်တဲ့အတွက်သူတို့စားတယ်ပဲဒီကတ်သွားတာတော့မရှိဘူးအเจ้าကိုသူတို့ဒီလိုချစ်ပိတ်သွားတယ်တကားပိတ်သွားတယ်
ဒီကြောင်းတိုက်ကို2021ခုနှစ်စက်တင်ဘာလကလည်းစစ်ကောင်စီတပ်တွေပထမအကြိမ်ဝင်ရောက်ရှာဖွေခဲ့ပါတယ်။ဒုတိယအကြိမ်ရှာဖွေပြီးတဲ့နောက်မှာတော့ကြောင်းတိုက်ကိုချိတ်ပိတ်လိုက်တာဖြစ်ပါတယ်။စစ်ကောင်စီကမတရားအသိမ်းလို့သတ်မှတ်ထားတဲ့ NUG CRPH တို့နဲ့ပတ်သက်တယ်လို့ဆိုပြီးမြန်မာနိုင်ငံကနေရာတော်တော်များများမှာနေအိမ်တွေကိုချိတ်ပိတ်တာတွေရှိပေမဲ့ဆန္ဒပြတန်ခါတွေနဲ့ပတ်သက်လို့ဘုံကြီးကြောင်းကိုချိတ်ပိတ်တာတော့အခုပထမဆုံးအကြိမ်ဖြစ်ပါတယ်။အခုလို့ဆန္ဒပြတန်ခါတွေကိုဖိနှိပ်နေတဲ့တစ်ချိန်တည်းမှာပဲစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအမျိုးဘာသာသာသနာစောင့်ရှောက်ဖို့အမြဲပြောနေတဲ့အတွက်ဒီစကားဟာအာဏာတည်မြဲရေးအတွက်အသုံးချတာသာဖြစ်တယ်လို့အရှင်ရာဇဓမ္မကအခုလိုမိန့်ပါတယ
်။ဗဇက်ကသာသူတို့ကအမျိုးဘာသာသာသနာလို့သူတို့ကလူကြောင်အောင်ပြောနေတာ။တကယ်တမ်းကျတော့သူတို့ကဒီဘာသာရေးကိုသူတို့ရဲ့ဒီအာဏာတည်မြဲရေးအတွက်တသက်အသုံးချရုံတသက်ပါပဲ။သူတို့အာဏာတည်မြဲရေးကိုသူစည်းဝါအတွက်အသုံးချနေတယ်ဆိုတာကိုသိထားမှာ။မဟုတ်လို့ရှင်ရင်ဒီလူတွေရဲ့ဒီလိင်ညာလေပြားမှုတွေအောက်မှာဦးဇင်းတို့ဘာသာရေးဒီဘာသာရေးကောင်းဆောင်နေတာအသုံးချခံတဲ့တသက်ပဲဖြစ်သွားပါလိမ့်မယ်။
တန်ကတမကတပိတ်စစ်ကြောင်းဟာမန္တလေးမှာအင်အားအကောင်းဆုံးတပိတ်စစ်ကြောင်းတစ်ခုဖြစ်ပြီးတော့အာဏာသိမ်းချိန်ကတည်းကစလို့စစ်ကောင်စီကိုဆန့်ကျင်ဆန္ဒပြနေတဲ့တပိတ်စစ်ကြောင်းလည်းဖြစ်ပါတယ်။အခုလက်ရှိမှာတော့တန်ကတမကတပိတ်စစ်ကြောင်းကဆရာတော်ခုနှစ်ပါးကိုစစ်ကောင်စီကဖမ်းဆီးထောင်ချထားပါတယ်။ဆရာတော်တွေထောင်ထဲမှာကျန်းမာရေးကောင်းမွန်တယ်လို့တော့ရှင်းနေတွေကတဆင့်သိရပါတယ်။ရွေးကောက်ပွဲကော်မရှင်ကထုတ်ဝေတဲ့ရွေးကောက်ပွဲမဲမတမာမှုတရားမဲ့ပြုကျင့်မှုများအပေါ်စုံစမ်းတွေ့ရှိချက်ဆိုတဲ့စာအုပ်ကိုလည်းနိုင်ငံအနှံ့ကစာတင်တိုက်တွေဖုန်ကြီးကြောင်းတွေကိုမြို့နယ်တန်ကနိုင်ရကားကတဆင့်ဇန်နဝါရီလတဲကစတင်ဖြန့်ဝေခဲ့ပါတယ်ခင်ဗျာ
ကိုညင်းညာတင်ပြပေးခဲ့တာပါခင်ဗျာဗီယိုအမေရိကန်တန်ကနေတင်းလာနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံအတွင်းကဒေါ်လာဈေးကွက်အခြေအနေကိုကြည့်ကြရအောင်ပါမြန်မာနိုင်ငံမှာအမေရိကန်ဒေါ်လာလိုအပ်ချက်များနေတာနိုင်ငံခြားငွေကြေးဈေးကွက်အပြိုင်အဆင်ပေါ်ပေါက်နေတာတွေကြောင့်ဒေါ်လာရှပ်ပမှုက2022ခုနှစ်ထဲမှာဆက်ပြီးတော့ရှိနေအောင်မယ်လို့ကမ္ဘာပိုင်ရဲ့နောက်ဆုံးထုတ်ပြန်ချက်မှာသုံးသပ်ထားပါတယ်။ဒေါ်လာနဲ့ကျပ်ငွေလဲလှယ်နှုန်းကလည်းတရားဝင်သတ်မှတ်ထားတဲ့နှုန်းနဲ့ပြင်ပပေါက်ဈေးကအတော်လေးကွာဟနေတာမို့ဒါကရေရှည်မှာပို့ကုန်သွင်းကုန်လုပ်ငန်းတွေအတွက်အခက်အခဲကြုံလိမ့်မယ်လို့လည်းလုပ်ငန်းရှင်တွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မဆုမြတ်မောင်ကတင်ပြပေးမှာပါခင်ဗျာ။
မြန်မာနိုင်ငံမှာဗဟိုပံရဲ့မူဝါဒအပြောင်းအလဲတွေမြန်မာကျပ်ငွေအပေါ်အယုတ်အကြီးနှဲပါလာနေတာတွေကြောင့်ဒေါ်လာငွေလဲနှုန်းတွေအတွက်စိန်ခေါ်မှုဖြစ်နေပြီးတော့ရေဒိုနောက်ဆက်တွဲပြဿနာတွေဖြစ်လာမယ်လို့မြန်မာနိုင်ငံကငွေလဲနှုန်းနဲ့ပတ်သက်တဲ့ကမ္ဘာပံရဲ့နောက်ဆုံးသုံးသပ်ချက်မှာဖော်ပြထားပါတယ်။နိုင်ငံထဲမှာဒေါ်လာလိုအပ်ချက်ကြောင့်အခုနှစ်ထဲမှာမြန်မာကျပ်ငွေတန်ဖိုးဆက်ပြီးတော့ကျလိမ့်မယ်လို့ February 3ရက်ကကမ္ဘာပံရဲ့ထုတ်ပြန်ချက်မှာခန့်မှန်းထားပါတယ်။ပြင်ပကြာရောင်းကြိုက်ဝယ်ငွေလဲဈေးကွက်မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ2000ကျော်အထိဈေးပေါက်နေပြီးဆက်ပြီးတော့လည်းငွေကြေးဖောင်းပွားနိုင်တဲ့အလားအလာတွေရှိနေတယ်လို့လုပ်ငန်းရှင်တချို့က VOA ကိုပြောပါတယ်။ဒီလိုကျပ်ငွေဆက်ပြီးဖောင်းပွားလာတဲ့နောက်ဆက်တွဲဆိုးကျိုးကတော့လောင်စာဆီအပါအဝင်အထွေထွေကုန်ဈေးနှုန်းတက်လာတာပဲဖြစ်တယ်လို့လောင်စာဆီတင်သွင်းတဲ့လုပ်ငန်းရှင်တူက VOA ကိုပြောပါတယ်
။ဒေါ်လာကိုကျွန်တော်မှန်းတာတော့ကျွန်တော်တို့ကမ်းမှန်းတာက2000 2800ကျွန်တော်ကတော့3000လောက်ထိတက်သွားနိုင်တယ်။အဲဆီရီကတော့ဘယ်လိုပတ်သက်မှုရှိလဲဆိုတော့ကျွန်တော်ကဒီမှာဝင်တော့လို့မရဘူးဒေါ်လာနဲ့လိုရတာပေါ့အဲ့တော့ဒီစီးပွားလည်းအကြောင်းလေးအများကြီးရှိပါတယ်ဒီကျွန်တော်တို့အားလုံးကြားတာကိုစီးပွားပြည်နာရှင်တွေကကြံပြားတာတော့ဒေါ်လာကြီးကတိုးမောင်းတော့ဒီတက်နိုင်တယ်ဆိုလို့ကြားတယ်လားဟုတ်ပါဘူး
မြန်မာနိုင်ငံဗဟိုဘဏ်ကဒီနေ့တင်လာနေ February 9ရက်နေ့အတွက်သတ်မှတ်ထားတဲ့ငွေလဲတန်ဖိုးကအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1988ကျပ်ဖြစ်ပါတယ်။ပုဂ္ဂလိကဘဏ်တွေငွေလဲကောင်တာတွေမှာတော့ဒေါ်လာကို1986ကျပ်သတ်မှတ်ထားပါတယ်။ဒါပေမဲ့ဒီဈေးခွက်တွေထဲမှာဒေါ်လာကိုတရားဝင်သတ်မှတ်ထားတဲ့နှုန်းအတိုင်းလိုတလောက်ဝယ်လို့မရဘူးလို့လုပ်ငန်းရှင်တွေကပြောပါတယ်။ပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေအနေနဲ့သူတို့လိုအပ်တဲ့ဒေါ်လာပမာဏကိုပြင်ပကြာရောင်းကြိုက်ဝယ်ဈေးကွက်ကနေပဲဈေးကြီးကြီးပေးပြီးတော့ဝယ်နေကြရပါတယ်။ဒီအခက်အခဲတွေနဲ့ပတ်သက်လို့ရန်ကုန်စက်မှုဆောင်တစ်ခုကအထည်ချုပ်လုပ်ငန်းရှင်တဦးက VOA ကိုအခုလိုပြောပါတယ
်။ဒေါ်လာကျွန်တော်တို့ကဒေါ်လာနဲ့ရတယ်။ဒေါ်လာကျက်တဲ့အခါကျတော့ဘူးရောကိုက်တယ်လို့ချိန်ရပေမဲ့တဲ့ရလာတဲ့ဒေါ်လာကိုဘယ်လိုခေါ်မလဲ။ဘိုးဘန်ဈေးနဲ့ဆက်တော့ပြင်းလေးနဲ့လည်းအကျိုးတော့ပေါ့နော်။ဒါလေးနေရာလည်းအခက်ရှိရဲ့ဒီကျွန်တော်တို့ကဒုတိယကပေးရမယ်ကျေကျေတော့ညာအင်ဂျင်နီယာတကယ်ဒီကျန်စီဝရမယ်ဟိုကဟိုပေါ့ဗျာဒီပတ်စနစ်ပေးပြီးထုတ်ပြရတဲ့အခါကျတော့လည်းလောက်ခက်သေးတယ်ဗျာ
2018ခုနှစ်နဲ့2019ခုနှစ်တွေမှာမြန်မာကျပ်ငွေတန်ဖိုးတဖြည်းဖြည်းတက်လာပြီးတော့2020မှာတော့ဒေါ်လာကိုမြန်မာကျပ်ငွေ1290ကျပ်အထိတန်ဖိုးတက်ခဲ့ပါတယ်ဆရာနာသိမ့်ပြီးနောက်2021ခုနှစ်တစ်နှစ်လုံးမှာတော့မြန်မာကျပ်ငွေတန်ဖိုးတိတိတသားကျဆင်းသွားခဲ့ပါတယ်ကမ္ဘာပံရဲ့ကြီးညွငွေလဲနှုန်းတန်ဖိုးကလည်းဒေါ်လာကိုမြန်မာကျပ်ငွေ2000အထိရောက်ခဲ့ပြီးတော့ပြင်ပဈေးကွက်မှာကျပ်3000အထိရောက်ခဲ့တယ်လို့မြန်မာနိုင်ငံစီးပွားရေးဆိုင်ရာကမ္ဘာပံရဲ့နောက်ဆုံးသုံးသပ်ထုတ်ပြန်ချက်မှာရှင်းသားထားပါတယ
်။မဆုမြတ်မွန်တင်ပြပေးခဲ့တာပါခင်ဗျာ။ VOA American အတန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။သောရရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုအီးမေးလ်ကတဆင့်ဝေဖန်အကြံပေးခြင်းကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာမကြခင်မှာဒုတိယပိုင်းနိုင်ဝက်အစီအစဉ်ထဲမှာအပတ်စဉ်ကာလတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်ငံ American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fafe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်ရမှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်တော်ရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းညပိုင်းဘက်မှာတော့တည်င်းတော့မဆုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန်ရောင်တည်င်းလွာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားမှာပါပထမဆုံးတည်င်းတော့မဆုအစီအစဉ်နဲ့စကြရအောင်ပါမြန်မာနိုင်ငံမှာစစ်အာဏာသိမ်းတနှစ်တာကာလအတွင်းပြည်ရင်းပြည်ပကန့်ကွက်လှုပ်ရှားမှုတွေဆက်ရှိနေသလိုပြည်သူလူထုရဲ့စစ်အာဏာသိမ်းမှုတနှစ်ပြည့်အပေါ်ဘလို့သဘောထားအမြင်တွေရှိနေပါသလဲရန်ကုန်ကပေးပို့တဲ့သတင်းတောက်မတ်စုကိုမာယိတနာကျော်ကတင်ဆက်ပေးထားပါရခင်ဗျာ
မြန်မာနိုင်ငံမှာစစ်အာဏာသိမ်းတနှစ်တာကာလအတွင်းပြည်ရင်းပြည်ပကန့်ကွက်လှုပ်ရှားမှုတွေဆက်ရှိနေသလိုပြည်သူလူထုရဲ့စစ်အာဏာသိမ်းမှုတနှစ်ပြည့်ပေါ်ဘလို့သဘောထားအမြင်တွေရှိနေပါလေ။ရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုကိုပြောပြပေးချင်ပါသေး။ကျွန်မအေးတနာကျော်ပါ။မြန်မာနိုင်ငံမှာပြီးခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီ1ရက်နေ့ကစပြီးတော့စစ်အာဏာသိမ်းအုပ်ချုပ်လာတာဒီသတင်းပတ်မှာပဲတနှစ်ပြည့်သွားခဲ့ပါပြီ။စစ်အာဏာသိမ်းတနှစ်ပြည့်တဲ့နေ့မှာတနိုင်ငံလုံးအတိုင်းအတာနဲ့အတန်တိတ်သပိတ်ဆင်နွှဲမှုတွေနိုင်ငံတကာကလည်းထပ်တိုးအရေးယူမှုတွေရှိခဲ့တာပါ။အခုဆက်ပြီးတော့လဲစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကပြည်ရင်းပြည်ပဆက်ပြီးတော့လှုပ်ဆောင်နေကြတာဖြစ်ပါတယ်။ပြည်ရင်းမှာဆိုရင်စစ်အာဏာသိမ်းအုပ်ချုပ်တာကိုဆန္ဒပြတဲ့အနေနဲ့အာဏာသိမ်းကာလတစ်နှစ်ပြည့်တဲ့ပြီးခဲ့တဲ့အင်္ဂါနေ့တုန်းကမြန်မာနိုင်ငံနေရာဒေသတော်တော်များများမှာအတန်တိတ်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မန္တလေးကလေးစားတဲ့မြို့တချို့မှာစိုင်းပိတ်မယ်လို့ကြိုတင်အသိပေးထားတဲ့ဈေးဆိုင်ပိုင်ရှင်တချို့ဖမ်းဆီးခံရတာတွေရှိခဲ့ပါတယ်။ဒါမဲ့လည်းအတန်တိတ်တပိတ်ကိုအအောင်မြင်မြင်ပြုတ်လောက်ခဲ့ကြပြီးတော့ဆန္ဒပြဖို့တတ်မှတ်ချိန်ပြီးစီးတဲ့ညနေ၄နာရီရောက်ခန့်ဒီမှာပြည်သူတွေကလက်ခုပ်တီးပြီးအတန်တိတ်တပိတ်ကိုအဆုံးသတ်ခဲ့ကြတာပါ American သမ္မတဂျိုးဘိုင်ဒန်ကတော့မြန်မာနိုင်ငံမှာအာဏာသိမ်းတစ်နှစ်ပြည့်ပေါ်သူ့ရဲ့သဘောထားထုတ်ပြန်ချက်ထဲမှာစစ်အာဏာရှင်ရဲ့လက်မခံနိုင်စရာလုပ်ရက်တွေပေါ်ရှုတ်ချထားပြီးတော့အာဏာသိမ်းယူတာနဲ့အရက်သားပြည်သူတွေကိုတိုက်ခိုက်တာတွေအတွက်တာဝန်ရှိတဲ့သူတွေအားလုံးတာဝန်ခံမှုရှိဖို့အာဆီယံဒေသတွေအပေါင်းအမေရိကန်ရဲ့မိတ်ဖက်တွေမဟာမိတ်တွေနဲ့အနီးကပ်ပြီးတော့ဆောင်ရွက်နေတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံဆီအာဏာသိမ်းအဲ့ဒီတစ်နှစ်ပြည့်မှာပဲဥရောပသမဂ္ဂကိုယ်စားအစိုးရကိုယ်စားလှယ်တွေနဲ့အယ်ဘေးနီးယား၊ဩစတြေးလျ၊ကနေဒါ၊နယူးဇီလန်၊နော်ဝေး၊ကိုရီးယား၊ဆွစ်ဇာလန်၊ United Kingdom နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတွေကလည်းပူးရဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။သူတို့ထုတ်ပြန်တဲ့အထက်မှာတော့မြန်မာပြည်သူတွေကိုယ်စားတရားဥပဒေစိုးမိုးရေးအားထုတ်မှုတွေကိုနိုင်ငံတကာအသိုက်အဝန်းကပံ့ပိုးကူညီဖို့နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကိုလည်းဆက်ပြီးတော့ပံ့ပိုးပေးဖို့တောင်းဆိုထားပါတယ်။ဒါလို့စစ်အာဏာသိမ်းတစ်နှစ်ပြည့်နေမှာစစ်အာဏာဆန့်ကျင်တဲ့ကန့်ကွက်ဆန္ဒပြမှုတွေရှုံချမှုတွေရှိပေမဲ့တစ်ဖက်ကလည်းမျိုးကြီးမျိုးငယ်နေရာစုမှာစစ်ကောင်စီနဲ့တက်မတော်ထောက်ခံပွဲတွေပြုလုပ်ခဲ့ကြတာပါ။ရှမ်းပြည်နယ်အစီပိုင်းတာချီလိမ့်မြို့မှာစစ်အာဏာသိမ်းတစ်နှစ်ပြည့်အတန်းတိတ်တပိတ်ဆင်နွှဲခဲ့ကြတာရှိသလိုတစ်ဖက်ကတက်မတော်ထောက်ခံပွဲပြုလုပ်နေချိန်မှာတော့ဘုံးပေါက်ကွဲပြီးတော့ပြစ်ခတ်တာတွေလည်းဖြစ်ပွားခဲ့ပါသေး။စစ်တပ်နဲ့ရဲတွေဘက်ကတနက်နေ့ပြစ်ခတ်၆လက်နာတွေလုတ်ခဲ့လို့မျက်မြင်တွေ့သူဒေသခံတို့ကပြောပါတယ
်သူတို့တောက်ကောင်ပွဲတော့ဟုတ်တော့ကလူစုများတော့မနဲ့ကြရပဲအဲသူတို့တောက်ကောင်ပွဲတရားကြော်တော့ပဲရှိနေကြသူတို့အမှန်တည်းလူကမရနိုင်မရနိုင်တောင်းရင်ဆောင်ရင်စနစ်ကျော်သွားတာပဲစနစ်ကျော်မှသူတို့မဖတ်တဲ့ချိန်မှာသူတို့ကျောင်းတရားတစ်ကိုပေါ့စပြီးတော့သူတို့တချင်းနေပိုင်းနဲ့ပေါ့အဲ့ဒါကဒီနေ့နေကြပြီးသွားကြတဲ့ချိန်ကျောင်းအရှိတောက်စီရောက်တော့ပြစ်ခတ်တာနဲ့ကြားတော့
အတန်တိတ်တပိတ်မှာပါဝင်သူတွေကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူမယ်လို့စစ်ကောင်စီကသတိပေးထားတာဖြစ်ပြီးတော့စီတန်းချီတဲ့အင်အားပြတဲ့တက်ထောက်ခံပွဲတွေကတော့မြန်မာနိုင်ငံနေရာအနှံ့တော်တော်များများမှာပြုလုပ်ခဲ့ကြတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဒီလိုမျိုးဆီယနာသိန်းကာလာတစ်နှစ်ပြည့်ပြီးတဲ့အချိန်ထိလမ်းမော်ထွက်ချီတဲ့ဆန္ဒပြပွဲတချို့လည်းကြိုးစားကြိုးစားဆက်ရှိနေပါတယ်။မော်ရွာလူလူတပိတ်တိုက်ပွဲဥဆောင်ကော်မတီအဖွဲ့ဝင်တူဖြစ်တဲ့မချောစုဆန်ကတော့ဒီတနေ့အတွင်းမှာဆီယနာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေကနေလူလူနေနဲ့ဖက်ဒရယ်ဒီမိုကရေစီနဲ့ပတ်သက်တဲ့အသိအမြင်တွေပို့ပြီးတော့ရရှိလာခဲ့တယ်လို့ပြောပါတယ်
။ဒီမှာရှင်ဒီနောက်ဥပဒေကြီးတွေဥပဒေကြီးတွေဖက်ဒရယ်ဒီမိုကရေစီနဲ့ပတ်သက်တာမျိုးကိုဒီလိုသိချင်မှာအာတိကျတဲ့ခင်မာရဲ့စိတ်မှန်ထက်ပြီးမရှိသေးဘူးပေါ့။ဒါပေမဲ့လည်းဒီနေ့ကကာလာဒီမှာဒီနောက်ပိုင်းတော့အရင်အရှိန်ဖြစ်လာတဲ့ဒီမ နောက်ပိုင်းမှာဆိုလို့ရှိရင်ဒီလိုအနေနဲ့ကလည်းဆက်လာရှိပြေးကြောင်းနေတော့မရဘူးဆက်တယ်ဒီလိုပြေးစီပေါ်ပေါက်ရရပါအယူကြီးလာပြီအဲ့ဟာကတပားလေးဆောင်ရက်ကနေဆိုတာမျိုးဒီလိုကအဒီနေကြောင်းနေတာမျိုးတွေ့ရတယ်ပေါ့နော်
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတဲ့တနည်းအတွင်းသတင်းမီဒီယာကိုကုလုပ်ငန်းလုတ်ခွင်လိုက်စင်းနဲ့ရုတ်သိမ်းခံရသလိုသတင်းသမားအယောက်တရားထက်မနည်းဖမ်းဆီးခံခဲ့ရပါတယ်စစ်ကြောရေးအတွက်မှာတည်ဆုံခဲ့တဲ့သတင်းတောက်တွေလည်းသိရသလောက်၃ရောက်လောက်ရှိပါတယ်မီဒီယာလုပ်ငန်းတချို့ရပ်ဆိုင်းသွားပြီးတော့တချို့ကတော့ရတဲ့အနေနဲ့သတင်းတွေကိုဆက်လက်ပြီးတော့တင်ပြနေကြပါတယ်လုပ်ငန်းပိတ်သိမ်းခံရတဲ့မြစည်းမမီဒီယာရဲ့စီမံခန့်ခွဲမှုအယ်ဒီတာဦးစိန်ဝင်းကလက်ရှိစစ်ကောင်စီလက်ထက်သတင်းလွတ်လပ်ခွင့်ကိုအခုလိုသုံးသပ်ထားပါတယ်
။ကျွန်တော်အမြင်ကပြောရလို့ရှိရင်ဂျပန်ခေတ်ကာလလိုနဲ့သွားတူတယ်။ဂျန်နဲ့ဘယ်ချိန်ကာလကမှဒီလောက်ဆိုးရတဲ့ဟာကိုမကြုံခဲ့ရဘူး။ဂျပန်ခေတ်မှာမီဒီယာသမားတွေဂျပန်ကင်ပေတိုင်းကြီးတက်လို့ဟိုတေးတယ်တေးတာအခုဒီလောက်ရှိပါမလားပေါ့နော်။အခုအနေထားရတော့ဟောအသက်ခံလို့တေးတာတော့မှသုံးယောက်ရှိပါပြီဒီစစ်ကြောရေးမှာတက်ခန်းနာဖန်စီခန်းနာဆယ်ဆူကြောင့်ဝရံပြေးဖြစ်နေတဲ့ဟာအဲ့ဒါတွေလည်းအများကြီးပဲ
စစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲမှာတရင်ရယူနေစဉ်ဖန်စီခံရတဲ့တရင်တော့တွေလည်းရှိခဲ့တာပါစစ်ကောင်စီဘက်ကတရင်မီဒီယာတွေကိုစရုပ်ထမှန်နိုင်ဖြစ်တဲ့အတိအမှတ်ပြုပြီးတော့တရင်လွတ်လပ်ခွင့်နဲ့ပတ်သက်လို့ဥရင်နဲ့အညီလုပ်မယ်လို့ပြောခဲ့သလိုတရင်သမားတွေကိုဖန်စီထားတာကလည်းတရင်မီဒီယာကျင့်ဝတ်တွေကိုဖောက်ဖျက်လို့တရင်မီဒီယာအလို့ကိုမလုပ်ဖက်နဲ့ဆန္ဒပြသူတွေကိုလှုံ့ဆော်တဲ့အတွက်တရားစွဲအရေးယူရတာဖြစ်တယ်လို့ပြောကြားခဲ့တာပါမြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကိုကြီးစောင့်ရှောက်ရေးအသင်းရဲ့စီးရင်ရဆိုရင်ဆေးအာဏာသိမ်းအုပ်ချုပ်ခံထားရတဲ့တနှစ်တာကာလအတွင်းမှာဆေးအာဏာရှင်တော်လှန်ရေးတွင်တည်ဆုံခဲ့ရသူ1500ကျော်ထိရှိထားပြီးတော့ဖမ်းဆီးချုံနောက်ခံထားရသူပေါင်း1800ကျော်ထိရှိတယ်လို့ပြောထားပါတယ်။အာဏာသိမ်းကာလတနှစ်ပြည့်လာပြီမဲ့လေပြည်တွင်းပြည်ပမှာအာဏာရှင်ဆန့်ကျင်သူတွေရဲ့လှုပ်ရှားမှုတွေကဆက်ပြီးတော့ဖြစ်ပေါ်နေသလိုနိုင်ငံတကာအသိုက်အဝန်းကလည်းစစ်ကောင်စီဘက်မှဖိအားပေးမှုတွေကတော့ရှိနေသေးပါဒီလိုမျိုးအာဏာသိမ်းတစ်နှစ်ပြည့်တဲ့နေမှာပဲစစ်ကောင်စီဘက်ကတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုနောက်ထပ်6လတက်တန်းတိုးလိုက်တဲ့အကြောင်းဒီတစ်ပတ်သတင်းတော့မှတ်စုအစီအစဉ်ကနေတင်ဆက်လိုက်ရပါတယ်ကျွန်မအေးတန်းလာကြောပါ
မိုက်တန်နာကျော်စီစဉ်မိုက်တန်နာကျော်တင်ပြပေးခဲ့တဲ့သတင်းတော်မဆုအစီအစဉ်ကိုနားဆင်ကြရပါခင်ဗျာခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်ကမ္ဘာပေါ်ကအကြီးဆုံးစွမ်းအင်ကုမ္ပဏီနှစ်ခုဖြစ်တဲ့ Total Energies နဲ့ Chevron တို့ကမြန်မာနိုင်ငံကနေလုပ်ငန်းတွေရုပ်သိမ်းမဲ့အကြောင်းကြေညာလိုက်ပါပြီဒီဆုံးဖြတ်ချက်ကြောင့်စစ်ကောင်စီအပေါ်မှာစီးပွားရေးအရာတက်ရမှုရှိလာနိုင်ပါသလားဆိုတာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလအတွင်းရွေးကောက်ခံအစိုးရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတရားဥပဒေစိုးမိုးမှုရုပ်ရော့လူ့အခွင့်အရေးချိုးဖောက်မှုအကြီးအကျယ်ဖြစ်နေတဲ့အချက်ကိုထောက်ပြပြီး Total Energies နဲ့ Chevron လုပ်ငန်းကြီးတို့ကပြီးခဲ့တဲ့သတင်းပတ်တောက်ကြန်နေ့မှာအခုလိုကြေညာတာဖြစ်ပါတယ်။မြန်မာရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်း MOGE ထိုင်းနိုင်ငံရဲ့ရေနံရှာဖွေထုတ်လုပ်ရေးလုပ်ငန်း PTT တို့နဲ့အတူပူးပေါင်းပြီး Total နဲ့ Chevron တို့ကရတနာကန်းလွန်သဘာဝဓာတ်ငွေလုတ်ကွက်လုပ်နေတဲ့အတွက်အကြီးအကျယ်ဝေဖန်ခံရပြီးဖိအားပေးခံရတာလည်းဖြစ်ပါတယ်။ MOGE ကအစိုးရအတွက်ဘဏ္ဍာငွေရှာဖွေပေးနေတာဖြစ်ပြီး Total ကဖက်ဆက်လုပ်ငန်းမှာအစုရှယ်ယာအများဆုံးနဲ့လုပ်ငန်းတွေကိုလဲပတ်နေတာဖြစ်ပါတယ်။လုပ်ငန်းတွေရုပ်သိမ်းရေးကို6လအတွင်းအပြီးသတ်ဆောင်ရွက်ဖို့ခန့်မှန်းတယ်လို့ Total ကပြောပါတယ်။ Chevron ဘက်ကတော့အချိန်ကန့်သက်ချက်မပြောပါဘူး။ဒါပေမဲ့မြန်မာနိုင်ငံကလုပ်ငန်းတွေထွက်ခွာရေးအတွက်အစီအစဉ်တကျအသွင်ကူးပြောင်းရေးလို့ပြောပါတယ်။မြန်မာနိုင်ငံကလုပ်ငန်းရုပ်သိမ်းမှုကြောင့်ဘန်ဒါရေးထိခိုက်ရမှုအတိုင်းအတာကိုတော့ Total Energies ကမပြောပါဘူး။ဒါပေမဲ့လည်းမြန်မာနိုင်ငံဟာသူတို့လုပ်ငန်းကြီးအတွက်ပမာဏအနည်းငယ်သာရှိတယ်လို့ပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးငွေကြေးကိစ္စကိုအရေးကြီးကြီးထည့်သွင်းစဉ်းစားခဲ့တာမရှိကြ2021ခုနှစ်အတွင်းမြန်မာနဲ့သက်ဆိုင်တဲ့ငွေကြေးပမာဏကဒေါ်လာ105သန်းသာရှိကြောင်းဒါဟာဆိုရင်ကုမ္ပဏီရဲ့ဝင်ငွေရဲ့တည်ရခိုင်နှုန်းပေမရှိကြောင်း Total Energies ရဲ့ပြောခွင့်ရကိုကိုကာပီ Writers ကဖော်ပြပါတယ် Total Energies ရဲ့ဒီကာလအတွင်းရေနိုင်တဲ့သဘာဝထန်းငွေထုတ်လုပ်မှုစုစုပေါင်းရဲ့3.6ရာခိုင်နှုန်းလောက်ပဲမြန်မာကပါဝင်တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံခြားငွေထက်ဝက်လောက်ကတဘာဝဓာတ်ငွေကဝင်ငွေဖြစ်ပြီးမြန်မာအစိုးရခန့်မှန်းချက်အရ 2021-2022 ခုနှစ်အတွင်းကမ်းလွန်တဲ့ပိုက်လိုင်းစီမံကိန်းတွေကနေမြန်မာရေနံနဲ့တဘာဝဓာတ်ငွေလုပ်ငန်း MOG အနေနဲ့ဒေါ်လာတန်1500လောက်ရမယ်လို့ခန့်မှန်းထားတာပါပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလဆီယနာတင်ပြီးတဲ့နောက်ရွေးကောက်ခံလွှတ်တော်မတ်တီနဲ့စပြီးတော့စုဖွဲ့လိုက်တဲ့ CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီကခန့်အပ်ထားတဲ့အဲ့ဒီအချိန်ကစီးပွားရေးဆိုင်ရာယာယီဝန်ကြီးဦးတင်ထွန်းနိုင်ကမတ်လအတွင်း VOE နဲ့တီးထန်တွေ့ဆုံမေးမြန်းခဲ့မှလည်းစစ်ကောင်စီကိုဝင်ငွေရလန်းပိတ်သွားအောင်အဓိကလှုပ်ရှားဆောင်ရွက်မယ်လို့ပြောဆိုခဲ့တာပါ
ဝင်ဝင်ရလဲအဓိကရတဲ့ဗန္ဒာကြီးအချင်းမြင့်ကိုလေဖြစ်တယ်ကျွန်တော်တို့ကဒီရေနံနဲ့တဘာဝတက်မှုရရနေတဲ့ဝင်ဝင်ကြီးရှိပါတယ်နောက်တစ်ခုကနိုင်ငံတော်ပိုင်းစပွိုင်းဖွဲ့စည်းရရနေတဲ့ဝင်ဝင်ကြီးလည်းရှိပါတယ်နောက်ပြီးတော့ကျွန်တော်တို့နိုင်ငံသားယင်းနှိမ့်တဲ့မှုကြီးရနေလို့ရရှိနေတယ်ကျွန်တော်တို့ဝင်ဝင်ကြီးလည်းရှိပါတယ်ဒါတွေအားလုံးကိုကျွန်တော်တို့ကဟိုပြန်နိုင်ကြမအမြန်ဆုံးပေါ့လေအခုကျွန်တော်တို့အကုန်လုံးကိုဖြစ်နိုင်တဲ့များနီလန်းပေါင်းစုံနဲ့ကျွန်တော်ကြိုးစားပြီးတော့ပိတ်ဆို့တော့မှာဖြစ်ပါတယ
်အခုဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့တော့မြန်မာစစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးဒါပေမဲ့လည်းဆီယနာတင်ပြီးနောက်တိတ်မကြခင်မှာပဲအဲ့ဒီအချိန်ကကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာကအာဏာရယူထားတဲ့မြန်မာစစ်တပ်နဲ့အစဉ်တစိုက်ဆက်သွယ်ဆွေးနွေးခဲ့တာဖြစ်ပြီးစစ်တပ်ခေါင်းဆောင်ပိုင်းဟာဒဏ်ခတ်ပိတ်ဆို့မှုတွေအပေါ်ထားတဲ့သဘောထားကိုသူမက2020ခုနှစ်မတ်လသတင်းစာရှင်းလင်းပွဲမှာအခုလိုပြန်ပြောပြခဲ့ပါတယ
်. I had discussion with the army and I warned them that
စစ်တပ်နဲ့ဆွေးနွေးခဲ့ပြီးအဖွဲ့ဝင်နိုင်ငံတွေနဲ့လုံခြုံရေးကောင်စီအနေနဲ့ပြင်းပြင်းထန်ထန်အရေးယူဆောင်ရွက်နိုင်တယ်လို့သတိပေးခဲ့ပါတယ်။စစ်တပ်ကတော့သူတို့အနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကယူနေပါပြီးအတိတ်တုန်းကလည်းဒီဒဏ်ခတ်ပိတ်ဆို့မှုတွေကိုကျော်လားနိုင်ခဲ့တယ်လို့သူမကိုပြန်ဖြေခဲ့ပါတယ်လို့ပြောသွားတာဖြစ်ပါတယ်။ Total ရဲ့ချိန်ညာချက်ထွက်လာပြီးမကြခင်မှာပဲ Chevron ကလည်းမြန်မာနိုင်ငံကရုပ်သိမ်းဖို့စီစဉ်ထားကြောင်းပြောခဲ့တာပါ။လူခွင့်ရေးချိုးဖောက်မှုတွေကိုရှုတ်ချကြောင်းနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလိုက်နာမယ်အကြောင်းပြောခဲ့တာပါ။လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကတော့ဒီဆုံးဖြတ်ချက်တွေကိုကြိုးဆိုပါတယ်။နောက်တစ်ဆင့်ကတော့တဘာဝဓာတ်ငွေဝင်ငွေတွေကိုအနာရှင်နေထံမရောက်စေရဖြစ်တယ်လို့ HRW ရဲ့အမှုဆောင်ညွှန်ကြားရေးမှူးကန်ရုတ်ကပြောပါတယ် HRW ရဲ့အာရှရေးရာညွှန်ကြားရေးမှူးဂျွန်စစ်တန်ကလည်းအခုလိုပြောပါတယ်
Total's decision to leave will have some economic impact on
the တို့ရဲ့ဆုံးဖြတ်ချက်ဟာဆိုရင်စစ်ကောင်စီဘက်မှစီးပွားရေးအရာတက်ရောက်မှုတချို့ရှိလာမှာဖြစ်တယ်လို့တခြားကုမ္ပဏီတွေအနေနဲ့လည်းမြန်မာနိုင်ငံတွင်းမှာလုပ်ငန်းတွေလုပ်ရည်အတွက်စဉ်းစားလာကြပါလိမ့်မယ်တဲ့တို့တဲ့ရဲ့ဆုံးဖြတ်ချက်ဟာဆိုရင်တခြားသူတွေအတွက်လည်းသူတို့လိုလားနေတဲ့အလုပ်လုပ်လို့တဲ့ဝန်ကျင်မျိုးမဟုတ်ဘူးဆိုတာကိုအရေးလက္ခဏာပြသလိုက်တာဖြစ်ပါတယ်လို့သူကပြောခဲ့တာဖြစ်ပါတယ် PTT ရှာဖွေရင်းနဲ့ထုတ်လုပ်ရေးလုပ်ငန်းကတော့ထိုင်းနဲ့မြန်မာနှစ်နိုင်ငံရဲ့စွန့်အင်လုံခြုံရေးနဲ့စွန့်အင်လိုအပ်ချက်ကြောင့်နှစ်နိုင်ငံစလုံးကပြည်သူတွေရဲ့အသက်မွေးဝမ်းကြောင်းအပေါ်မှာတက်ရောက်မှုကိုကာကွယ်ပေးရေးအဓိကဦးစားပေးထားပြီးနီးလန်းတွေကိုဆန့်စစ်သုံးသပ်နေတယ်လို့ပြောပါတယ်။ရတနာစီမံကိန်းမှာ Total ကရင်းနှီးမြှုပ်နှံမှု 31.24 ရာခိုင်နှုန်းနဲ့အများဆုံးဖြစ်ပြီး Chevron က28ရာခိုင်နှုန်းပါဝင်ပါတယ်။ထိုင်းမြူသားစွန့်အင်ကုမ္ပဏီ PTT ရဲ့လုပ်ငန်း PTTEP နဲ့မြန်မာနိုင်ငံပိုင်ရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်း MOGE တို့ကကျန်တဲ့ရင်းနှီးမြှုပ်နှံမှုတွေကိုပိုင်ဆိုင်တာဖြစ်ပါတယ်ရှင
်။မတင်ကြီးထိုက်စီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ။ခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးပါအောင်မယ်။နှလုံးခုန်လုံးရပ်တန့်သွားသူတွေရှိရာကိုနှလုံးပုံမှန်ပြန်ခုန်အောင်လုပ်ပေးတဲ့ဆက်တွေအများဆုံးရောက်အောင်ဆွေဒင်နိုင်ငံမှာအဝေးတိန်ဒရုန်းရင်နဲ့စမ်းသပ်ပို့ပေးနေပါတယ်။အရေးပေါ်အသက်ကကိရိယာတွေအများပို့ဖို့လိုအပ်တဲ့နေရာတွေစီဒရုန်းရင်တွေနဲ့မကြခင်မှာခြေခြေပြန့်ပြန့်ပို့နိုင်မှုရည်ရွယ်စမ်းသပ်နေတဲ့အကြောင်း AP သတင်းဆောင်မကိုအခြေခံပြီးမဆုမြတ်မောင်ကတင်ပြပေးထားပါတယ်ခင်ဗျာ။
ရုတ်တရက်နှလုံးခုန်ရပ်သွားသူတွေနှလုံးပြန်ခုန်ပြီးတော့အသက်ရှင်အောင်လုပ်ဖို့မိနစ်တိုင်းဟာအရေးကြီးပါတယ်။ဒါကြောင့်ဆွီဒင်နိုင်ငံစတော့ခေါင်းမြို့တော်ကကယ်ရိုလင်းစကာစေတုဒေသနာသိပ္ပံဆွီဒင်နိုင်ငံအရေးပေါ်အကူအညီပေးရေးဌာနနဲ့အဝေးဒိန်ဒရုန်းယာဉ်ကုမ္ပဏီ Ever Drone တို့ပေါင်းပြီးတော့အသက်ကနှလုံးခုန်ဆက်တွေကိုဒရုန်းယာဉ်တွေနဲ့ပို့ပေးတဲ့စမ်းသပ်မှုကိုလုပ်နေကြပါတယ်။နှလုံးပုံမှန်ပြန်ခုန်အောင်လုပ်ပေးနိုင်တဲ့ AED ဆက်ကလေးတွေကိုလူနာတင်ရင်ဒါမှမဟုတ်တခြားအရေးပေါ်တုံ့ပြန်ရေးရင်တွေထက်ကိုဒရုန်းယာဉ်တွေသုံးပြီးတော့ပို့မြန်အောင်ပို့နိုင်ဖို့အတွက်စမ်းသပ်နေကြတာဖြစ်ပါတယ်။
With an autonomous system that can start instantly and
ဝေးဒင်းစနစ်ဖြစ်တဲ့အတွက်ပို့ဖို့ချက်ချင်းလုပ်နိုင်ပါတယ်။ယာဉ်ကြောပိတ်ဆို့မှုရှောင်စရာမလိုတဲ့အတွက်ဆေးရုံကားတွေထက်လူရာကိုအများကြီးပို့မြန်မြန်ရောက်သွားနိုင်ပါတယ်။ဒူနာကိုပြုစုဖို့ဆေးရုံကားကိုလည်းလိုပါတယ်။ဒါပေမဲ့နှလုံးခုန်မှန်အောင်လုပ်ပေးနိုင်တဲ့ AED ဆက်တွေကိုမိနစ်ပိုင်းပို့ဆောအောင်အရောက်ပို့ပေးနိုင်ရင်ကိုအများကြီးအထောက်အကူဖြစ်ပါတယ်။အသက်ရှင်နှုန်းကတမိနစ်ကို10ရာခိုင်နှုန်းလောက်ပို့နေသွားနိုင်ခြင်းရှိတာမို့မိနစ်တောင်မဟုတ်တဲ့စက္ကန့်တိုင်းကအရေးကြီးပါတယ
်။နှလုံးပုံမှန်ပြန်ခုန်အောင်လုပ်ပေးနိုင်တဲ့ AED ဆက်တွေကိုအခုလိုမျိုး drone ရင်နဲ့ပို့ပေးနေတဲ့စမ်းသပ်မှုကို2019ခုနှစ်ထဲကစလုပ်နေတာပါ။တယောက်ယောက်နှလုံးအမောဖောက်နေလိုပဲဖြစ်ဖြစ်နှလုံးခုန်ချက်သွားလိုပဲဖြစ်ဖြစ်အရေးပေါ်နံပါတ်ကိုဖုန်းဆက်အကူအညီတောင်းတာနဲ့သူတို့ရဲ့စမ်းသပ် area ထဲမှာရှိနေတဲ့ဆိုရင်အသက်ကနှလုံးခုန်ဆက် AED တွေကိုdrone ရင်တွေချက်ချင်းပို့ပေးပါတယ်ဆေးရုံကားတွေကိုလည်းတစ်ချိန်တည်းလွှတ်ပေးပါတယ် drone ရင်တွေက AED ဆက်ကိုလူနာတင်ရင်ထက်ကို2မိနစ်3မိနစ်လောက်ပူဆော့ပြီးတော့အရောက်ပို့ပေးနိုင်တယ်လို့အစမ်းစီစဉ်လုပ်နေကြသူတွေကပြောပါတယ်ပို့ရမယ့်နေရာရောက်ရင် drone ရင်ကမီတာ30လောက်အထိနှိမ့်အောင်ပြန်ပြီးတော့ပါလာတဲ့ဆက်ကိုလွှတ်ချပေးလိုက်တာပါဆေးရုံတွေနဲ့ဝေးတဲ့နေရာမျိုးအထက်မြင့်အဆောက်အဦးတွေတိတ်မရှိပဲ drone ရင်ပြန်ဖို့လွယ်တဲ့နေရာမျိုးတွေမှာဒီစနစ်ကိုသုံးတာအကောင်းဆုံးဖြစ်တယ်လို့စမ်းသပ်အစီအစဉ်ကိုလုပ်ပေးနေကြသူတွေကပြောပါတယ
် When they put that pin on the map
ညဘုံမှာပို့မဲ့နေရာကိုအတိအကျယူလိုက်တာနဲ့ drone ရင်ကဆက်ပို့ပြရမှာဘယ်နေရာလဲဆိုတာလူလျောက်သိပါတယ
် drone ရင်တွေကဘက်ထရီသုံးရတာဖြစ်တယ်လို့မိုးရွာလေတိုက်စတဲ့အခြေအနေမျိုးတွေမှာပြန်နိုင်ဖို့ခက်ခဲတဲ့ကန့်သတ်ချက်တွေတော့ရှိပါတယ်ဒါပေမဲ့အရေးပေါ်အသက်ကယ်ဖို့လိုအပ်လာချိန်မျိုးမှာအသက်ကယ်ဆက်ကိုလူနာစီအမြန်ဆုံးအရောက်ပို့နိုင်ဖို့နီလန်းသစ်တွေရှာဖွေဖို့လိုအပ်တယ်လို့ကယ်ရိုလင်းစကာစေတုတေသနာသိပ္ပံကတွဲဘက်ဗမောက်ခါကရှင်းပြပါတယ
်။ We know that if it's possible to use an AED within the first 3-5 minutes
ပထမ3မိနစ်ကနေ5မိနစ်တွင် AED ဆက်ကိုသုံးနိုင်မယ်ဆိုရင်လူနာအသက်ရှင်နှုန်းက50ရာခိုင်နှုန်းလောက်ရှိပါတယ်။ဒါကြောင့်ဒီဆက်တွေကိုနှလုံးရက်သွားပြီးမိနစ်ပိုင်းတွင်မှအရောက်ပို့ပေးနိုင်အသုံးပြုနိုင်မယ့်နည်းလမ်းတွေရှာဖို့လိုအပ်ပါတယ
်။ Sweden နိုင်ငံမှာရုတ်တရက်နှလုံးခုန်ရက်လို့အရေးပေါ်ကိုအကြောင်းကြားမှုပေါင်းတစ်နှစ်ကို6000လောက်ရှိပြီးတော့အဲ့ဒီထဲက10ရာခိုင်နှုန်းလောက်ပဲအသက်ရှင်ကြတယ်လို့သူကပြောပါတယ်။အဲ့လိုမျိုးရုတ်တရက်နှလုံးခုန်ရသွားကြသူ80ရာခိုင်နှုန်းကနေအိမ်တွေမှာဖြစ်လို့အရေးပေါ်နှလုံးပြန်ခုန်အောင်လို့လုပ်ပေးတဲ့ဆက်လည်းမရှိကြပါဘူးအခုလို drone ရင်သုံးပြီးစမ်းသပ်တဲ့အစီအစဉ်မှာပထမဆုံးအောင်အောင်မြင်မြင်အသက်ကယ်နိုင်ခဲ့တာကတော့အသက်82နှစ်အရွယ်အမျိုးသားဖြစ်ပါတယ်ဒေါက်တာမူစတာဖာအလီအလုတ်သွားတဲ့လမ်းမှာအမျိုးသားတူအိမ်ရှိမှာလဲကျနေတာတွေ့ခဲ့လို့စမ်းသပ်ကြည့်တော့ရုတ်တရက်နှလုံးခုန်ရသွားတယ်ဆိုတာသိရတဲ့အတွက်အရေးပေါ်ကိုဖုန်းဆက်အကူအညီတောင်းခဲ့တာဖြစ်ပါတယ
် 2 minutes or come in I think something in the air but it's not heard like an helicopter so
တမင်းနဲ့နမင်းလောက်တွင်လေပေါ်မှာတခုခုပြန်နေတဲ့အတံကိုကြားရပါတယ်ရဟရင်မျိုးလည်းမဟုတ်ပါဘူးဆိုပြီးမော့ကြည့်လိုက်တော့ drone ရင်ကိုတွေ့ရပါတယ်ပထမတော့ဒီနားမှာရုပ်ရှင်များရိုက်နေကြတာလားလို့စိတ်ထဲဖြစ်မိပါတယ်ဒါပေမဲ့ alarm center ကနေ AED ဆက်ပို့လိုက်တာလို့လမ်းပြောတော့မှကျွန်တော်ဆက်ကိုတွားကောက်ယူလိုက်ပါတယ်
အကူညီတောင်းတဲ့ဆက်သွယ်မှုရချိန်ကနေနှလုံးပြန်ခုန်အောင်လုပ်ပေးတဲ့ဆက်အရောက်ပို့နိုင်ချိန်3မိနစ်ပဲကြာတယ်လို့ Ever Drone ကုမ္ပဏီကပြောပါတယ် drone နဲ့ပို့လိုက်တဲ့နှလုံးခုန်ဆက်နဲ့လူနာတင်ရင်ရောက်မလာခင်အထိလူနာကိုကုသနိုင်ခဲ့လို့လူနာသက်ရှင်ခဲ့ပါတယ်ဒီအတွေ့အကြုံကြောင့်အရေးပေါ်နှလုံးပြန်ခုန်အောင်လုပ်ပေးတဲ့ဆက်တွေကိုဘယ်လိုသုံးရမလဲဆိုတာလူနာနားမှာရှိနေတဲ့သူတွေကိုအဝေးကနေလှမ်းပြီးညွှန်ကြားနိုင်တဲ့စနစ်ကိုပါထည့်နိုင်မယ်ဆိုရင်ပိုပြီးအဆင်ပြေမယ်လို့အကြံပြုမှုတွေလည်းရှိပါတယ်
people are willing to help and if we just can refine the system to
လူတွေကလူလူလာလာကူညီကြကြပါတယ်ဒီနားမှာရှိနေသူတွေ AED ဆက်ကိုဘယ်လိုသုံးရလဲဆိုတော့ call center မှာရှိနေသူကဖုန်းပေါ်ကနေပြောသွားနိုင်တဲ့စနစ်ကိုပိုကောင်းအောင်လုပ်နိုင်မယ်ဆိုရင်ပိုပြီးကူညီနိုင်တဲ့အခြေအနေမျိုးတွေဖြစ်လာမယ်လို့ထင်ပါတယ်
သူတို့ရဲ့စမ်းသပ်မှုအရာ drone ယာဉ်တွေကလူနာတင်ရင်ထက်ကိုပြန်မြ2မိနစ်လောက်ဆော့ပြီးဆက်တွေကိုအရေးပေါ်လိုအပ်နေတဲ့စီကိုပို့ပေးနိုင်ပါတယ်။၄မိနစ်လောက်အထိဆော့ပြီးပို့ပေးနိုင်အောင်ကြိုးစားမယ်လို့စမ်းသပ်အစီအစဉ်လုပ်နေကြသူတွေကပြောပါရယ်။ drone တွေ၃ ပြီး ရေးပေါ် နှလုံး ခုန် ဆက် ပို့ ပြီး တဲ့ နောက် တစ် ဆင့် ဆန္ဒ မှု ကို တော့ ဒီ နှစ် ၍ ဥပောက် မှာ အဆုံး သတ် မှာ ဖြစ် ပါ တယ်
I'm convinced that, that this kind of system is going to be a part of normal emergency services in the future.
ဒီစနစ်ကအနာဂတ်ရေးပေါ်ဝန်ဆောင်မှုလုပ်ငန်းတွေမှာပုံမှန်ဝန်ဆောင်မှုတစ်ခုဖြစ်လာမယ်လို့ကျွန်တော်အသေးချာယုံကြည်ပါတယ်။ဒီလိုစနစ်တွေနောက်ကျရင်နေရာတိုင်းမှာရှိလာမယ်လို့ကျွန်တော်မြင်ပါတယ်။ AED ဆက်မှာမဟုတ်ပါဘူး။ရေးပေါ်လိုတဲ့နေရာတွေကိုအမြန်ရောက်အောင်တခြားအရာတွေကိုလည်းပို့ပေးလို့ရပါတယ်။
ခန္ဓာကိုယ်နဲ့ဓာတ်မတည့်တာတစ်ခုခုကိုထိမိစားမိလို့အသက်အန္တရာယ်ဆိုးရိမ်တဲ့အထိဖြစ်သူတွေအတွက်အရေးပေါ်အသက်ကယ်ဆေးထိုးအပ်လို့အသက်ကယ်နိုင်တဲ့တခြားပစ္စည်းအမျိုးစုံကိုလည်း drone ယာဉ်တွေနဲ့ပို့ပေးနိုင်မယ်လို့သူကယုံကြည်နေပါတယ်။အခုလိုမျိုးအဝေးထိန် drone ယာဉ်တွေပို့ဆောင်ပေးတဲ့စနစ်ကိုဆွီဒင်နိုင်ငံမှသာမကဥရောပတခြားနိုင်ငံတွေမှာပါချဲ့ထွေနိုင်ဖို့လည်းမျှော်လင့်နေကြပါတယ်ရှင်။ကျွန်မစုမြတ်မောင်ပါ။
မဆူမြမောင်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ View American အတန်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့တက်တိုင်အောင်သတင်းလောအစီအစဉ်ကိုတင်ပြပေးပါမယ်။ကဘာကျော်ဘောလုံးသမားရော်နယ်ဒိုရဲ့အမျိုးသမီးအယောင်စီဘဝကနေအယံချမ်းသာကျော်ဝသွားတဲ့သူ့ဘဝဇာတ်ကြောင်း Netflix မှာပြသနေပါတယ်။ Tom Cruise ရဲ့ရုပ်ရှင်ကားသစ်တွေကိုတော့ယုံတင်မှုတနစ်စီနောက်ဆုတ်ထားရပါတယ်။ဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အမှုပညာလောကကသတင်းတိုးတိုးထွားထွားတွေကိုတက်တန့်အောင်သတင်းလောအစီအစဉ်မှာမအိတနာကျော်ကစီစဉ်တင်ဆက်ပေးထားပါရခင်ဗျာ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြေရှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန့်အောင်သတင်းလောမှာပြောပြပေးသွားပါမယ်ကျမအိတနာကျော်ပါကမ္ဘာဖော်လုံးအကျော်မှခရစ်စတီယာနိုရော်နယ်ဒိုရဲ့အမျိုးသမီးဂျော်ဂျီနာရော်ဒရီဂက်စ်ကအခုသူ့ရဲ့အရန်ချမ်းသာကျော်ဝါတဲ့ဘဝနဲ့ဟိုရင်ဘာမှမရှိခင်ရိုးရှင်းတဲ့ဘဝတွေအားလုံးကို Netflix ကပြသတဲ့ I am Georgina ၊ Swine Georgina ဆိုတဲ့အမှတ်တမ်းရုပ်ရှင်မှာကြီးနိုင်ပါတယ်။မဂ္ဂဇင်းမျက်နှာပုံတွေတက်ပုံတွေသတင်းကောင်းကြီးတွေရဲ့နောက်ကအမျိုးသမီးဘဝဇာတ်ကြောင်းကိုတွင်းချက်ချက်ဖွင့်ဟထားတဲ့အစီအစဉ်ဖြစ်ပြီးတော့ဒီအမှတ်တမ်းရုပ်ရှင်မှာလူတိုင်းသိနိုင်တဲ့အကြောင်းအရာကအစားအလို့ဝတ်ဆုံးသူရဲ့ကိုရင်းရေးကိစ္စအဆုံးပပောင်းဆောင်ကနေချပြထားပါတယ်လို့ Netflix ကပြောပါတယ်။တိတိကျကျဆိုရင် Netflix ရဲ့ကြီးညာချက်ထမှာသူမရဲ့နေစဉ်ဘဝမိခင်တူအနေနဲ့ဘလို့ဖြတ်တန်းလဲနောက်ပြီးတော့သူ့ရဲ့အခြေအနေသူထွက်ခဲ့တဲ့ခီးတွေသူတက်တဲ့ပါတီတွေ Georgina Rodriguez ဆိုတာဘလို့လူမျိုးလဲဆိုတာသိရပါမယ်လို့ပြောထားပါတယ်။
Soy Georgina Rodriguez. Tengo 27 años.Y hace 5 años mi vida cambió.
The I am Rodriguez မတန်ရုပ်ရှင်တွေမှာတော့သူကသူ့ရဲ့ဘဝစဉ်မြေရေကမ္ဘာကျော်ဘောလုံးသမား Cristiano Ronaldo နဲ့တွေ့ပြီးတော့မှသူ့ရဲ့ဘဝဘလို့တွေတောင်ပြောင်းလဲသွားလဲဆိုတာတွေကိုပြောပြထားတာပါ။ဒီရုပ်သံအစီအစဉ်ရဲ့အဓိကကြော်ညာမှာတော့သူကဘာမှမရှိတဲ့ဘဝနဲ့ဘလို့နေရလဲဆိုတာရောလူသမားရဘဝကရောဘလို့လဲဆိုတာကျမသိပါတယ်လို့အသက်28နှစ်ရှိပြီဖြစ်တဲ့ Georgina Rodriguez ကပြောထားပါတယ်။သူကအာဂျင်တီးနားနိုင်ငံဘွီနိုဆဲရီစ်မြို့တော်မှာအာဂျင်တိုင်းပါကင်နဲ့စပိန်လူမျိုးမိခင်တို့ကမွေးဖွားတာဖြစ်ပြီးတော့စပိန်နိုင်ငံအရှေ့မြောက်ဒေသကဟာကာတောင်ပေါ်မြို့မှာကြီးပြင်းတာပါသူကစနစ်တကျအကားပညာကိုသင်ယူထားသူဖြစ်ပြီးတော့ခန့်ငင်ငယ်မှာအင်္ဂလန်ကိုသွားပြီးတော့ Bristol မြို့မှာကလေးရင်းသွားလုပ်ခဲ့ပါတယ်အင်္ဂလန်ကအင်္ဂလိပ်စာတက်ပြီးပြန်လာတဲ့ Georgina ကစပိန်နိုင်ငံမက်ဒရစ်မြို့ကိုပြန်လာပြီးတော့ Gucci အစ်စ်မြင့် Fashion ဆိုင်မှာအယောင်စီးလုပ်ရင်းနဲ့ဆိုင်မာဈေးလာဝယ်တဲ့ Ronaldo နဲ့တွေ့တာဖြစ်ပါတယ်။အဲဒီအချိန်မှာ Ronaldo က Real Madrid အသင်းမှာကစားနေတာပါ။သူတို့နှစ်ဦး2016ခုနှစ်မှာစတွဲခဲ့ပြီးတော့2021ခုနှစ်အောက်တိုဘာမှာတော့အမွှာလေးတစ်စုံကိုဝင်တွေ့ထားရတယ်လို့ပြောပါတယ်။သူတို့မှာ၄နှစ်အရွယ်သမီးလေးတူလည်းရှိပါတယ်။အခုချိန်မှာတော့ Georgina Rodriguez ရဲ့ Instagram လူမှုကွန်ရက်စာမျက်နှာမှာသူ့ရဲ့ပရိသတ်တန်း30ရှိပြီးတော့ကြီးတွေထွက်ရင်လည်းကိုဝိုင်းနေတယ်။အဲ့ဒါနဲ့တကွာလုံးကရုပ်ရှင်ပွဲတွေပြုပြတဲ့ပါတီပွဲတွေသွားနိုင်သူလောလောဆယ်မှာသူ့ရဲ့ချစ်သူ Ronaldo က Manchester United အသင်းအတွက်ကစားနေရမလို့အင်္ဂလန် Cheshire နယ်မှာအရင်ပြန်စားနေနေတာပါ။ I am Georgina မှတ်တမ်းရုပ်ရှင်ကိုပြီးခဲ့တဲ့နှစ်ခရဲကရိုက်ကူးတာဖြစ်ပြီးတော့သူတို့မိသားစု Italy နိုင်ငံ Turin မြို့မှာနေနေကြတဲ့ကစရိုက်ခဲ့တာပါ။အခုသူ့ရဲ့အဲ့ဒီမှတ်တမ်းရုပ်ရှင်ကို Georgina ရဲ့အသက်28နှစ်ပြည့်တဲ့မွေးနေ့ဇန်နဝါရီလ28ရက်နေ့မှာ Netflix မှာစတင်ပြသတာဖြစ်ပါလိမ့်ရှင်။နာမည်ကျော်မင်းသား Tom Cruise ပါဝင်တရုတ်ဆောင်တဲ့ရုပ်ရှင်က
Mission Impossible ရုပ်ရှင်ကားတွေရဲ့နံပါတ်9ကားမြောင်နဲ့10ကားမြောင်ရုပ်ရှင်ကားတွေကို2023ခုနှစ်နဲ့2024ခုနှစ်အထိရွှေ့ဆိုင်းလိုက်ပါတယ်။ COVID-19 ကပ်ဘေးကြီးမပြီးဆုံးသေးတာကြောင့်အခုလိုရွှေ့ဆိုင်းရတာဖြစ်တယ်လို့ Paramount Pictures နဲ့ Stardust ရုပ်ရှင်ထုတ်လို့ရကကြေညာသွားခဲ့တာပါ။Mission Impossible 7ရုပ်ရှင်ကားကတော့ဒီနှစ်2022ခုနှစ်စက်တင်ဘာမှာရုံတင်ဖို့လှုပ်ထားခဲ့တာဖြစ်ပြီး Mission Impossible 8က2023ခုနှစ်ဇူလိုင်လမှာရုံတင်ဖို့လှုပ်ထားတာဖြစ်ပါတယ်။အခုရက်ရွှေ့လိုက်တော့နံပါတ်9ဇာတ်ကားကိုဇူလိုင်လ2023ဇူလိုင်လ14ရက်နံပါတ်8ဇာတ်ကားကိုတော့2024ဇွန်လ28ရက်နေ့တို့မှာရုံတင်မယ်လို့ကြေညာပါတယ်။အခုချိန်တွေမှာတော့ AMC Entertainment တို့ Cinemax Holding and INC တို့ရုပ်ရှင်ရုံကုမ္ပဏီကြီးတွေပါကိုဗစ်ဘေးကြောင့်အသွားအလာကန့်သတ်ချက်တွေနဲ့ရုပ်ရှင်ရုံတွေပိတ်ထားရတဲ့ဒဏ်ကားနေအခုထိတေချာနယ်လမ်းမထူခံရရဖြစ်ပါလေရှင် Took my crew to Japan, party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက်တောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မရီတနာကျော်စီစဉ်တင်ဆက်တဲ့တက်တိုင်အောင်သတင်းတော်အစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ဒီအမေရိကန်တန်ကနေတင်းနေလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့တင်းနေလာညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတလဲပြောပြပေးပါအောင်မယ်နိုင်ငံတော်တန်မြင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမရဦးဝင်းမြင့်တို့ကိုဆွဆွဲထားတဲ့ရွေးကောက်ပွဲဆိုင်ရာအမှုနယ်ပတ်သက်လို့နှစ်လအတွင်းစစ်ဆေးနိုင်မှုစတင်စစ်ဆေးမဲ့ရက်နဲ့ကြားနာမဲ့ရက်တွေကိုဒီကနေ့မှာတက်မှတ်လိုက်ပါတယ်။ဒီအမှုကိုအပတ်စဉ်တနင်္လာနေ့တိုင်းကြားနာစစ်ဆေးသွားမယ်လို့တရားရုံးနဲ့နှိစက်တဲ့ရှင်းနေတူဦးက VOA ကိုပြောပါတယ်။2020ရွေးကောက်ပွဲမှာမလျော်ဩဇာ3မဲမမတမာမှုလုပ်တယ်ဆိုပြီးစစ်ကောင်စီဘက်ကနိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်သမရဦးဝင်းမြင့်တို့အပြင် NLD အစိုးရလက်ထက်ကပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူကိုပါရသက်သက်ကြီးဥပဒေပုံမှန်130ကကြီးနဲ့တရားစွဲဆိုထားတာပါ။အာဆီယံအထူးကိုယ်စားလှယ်ရဲ့အနာဂတ်ခရီးစဉ်တွေမှာမြန်မာနိုင်ငံကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်နေနဲ့တွေ့ခွင့်ပေးဖို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ကသဘောတူခဲ့တဲ့အကြောင်းကမ္ဘောဒီးယားဝန်ကြီးတယောက်ကတနင်္လာနေ့မှာပြောပါတယ်။ဇန်နဝါရီလ26ရက်နေ့ကပြုလုပ်တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့ဗိုလ်ချုပ်မူကြီးမေအောင်လှိုင်တို့ဗီဒီယိုနဲ့တွေ့ဆုံပွဲမှာအဲ့ဒီလိုပြောခဲ့တာလို့ဆိုပါတယ်ခင်ဗျာ။ဒီကနေ့ကြာရောက်တဲ့85နှစ်မြောက်ရှမ်းပြည်နယ်နဲ့မှာပဲပြည်ထောင်စုကြီးအပေါ်ပေါက်လာခဲ့ရတဲ့ပေလုံစာချုပ်ကိုဘေးဖယ်ထားခြင်းတဲ့သဘောမျိုးနိုင်ငံရေးကောင်းဆောင်တချို့ကပြောဆိုလာကြတာဟာပြည်ထောင်စုကြီးတွေကိုလာရောက်ပူးပေါင်းတဲ့တိုင်းရင်းသားတွေအတွက်အထူးဝမ်းနည်းစရာကောင်းတဲ့ဖြစ်ရဖြစ်ကြောင်းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဥက္ကဋ္ဌဆိုင်းညွန့်လွင်ကပြောကြားလိုက်ပါတယ်ခင်ဗျာယူကရိန်းအကြအတဲနဲ့ပတ်သက်ပြီးဒီကနေ့တင်းနှင်းလာနေမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျာမနီဝန်ကြီးချုပ်အိုလက်ဖ်ရှို့စ်တို့ဝါရှင်တန် DC မှာတွေ့ဆုံမှုရှိသလိုပြင်သစ်သမ္မတမက်ခရွန်နဲ့ရုရှားသမ္မတပူတင်တို့လည်းမော်စကိုမှာတွေ့ဆုံမှုရှိကြပါတယ်။ရှို့စ်ဟာဒီပတ်ထဲမှာရုရှားနဲ့ယူကရိန်းကိုတွားရောက်ဆွေးနွေးဖို့လည်းရှိပါတယ်။အမေရိကန်ကပိုလန်နဲ့ရူမေးနီးယားကိုတတ်တည်ထပ်တိုးပို့ထားပါတယ်။လစ်သဝေးနီးယားမှာရှိနေတဲ့ဂျာမန်ဥဆောင်တဲ့တပ်တွေရဲ့အင်အားကိုတိုးမြှင့်ဖွင့်ထားကြောင်းလည်းရှို့စ်ကတင်းငွေနေမှာပြောကြားခဲ့ပါတယ်ခင်ဗျာ။ဒီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ VOA American အတန်ရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆွန်မွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elliot တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းမလိုက်ပါခင်ဗျာ။ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခတ်သိမ်းကင်းကျင်းပြီးတော့လုံရင်ဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.